Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ28ရက်တနင်္လာညမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နဲ့10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ VOA Radio အစီအစဉ်လေးကိုဂျိုဒုစလောင်းကအပြင် Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ Radio ကနေလည်း Line 2 meter 30နဲ့52နဲ့ Line 1 meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပါ
American ပြည်ထောင်စုမှာတော့တမရရွေးကောက်ပွဲကျင်းပဖို့တပတ်အလို့မှာတမရလောင်းနှစ်ဦးရွေးကောက်ပွဲအကျိုးအပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။ထိုင်းကုမ္ပဏီတစ်ခုကတော့လိန်လယ်မှုဆွဲချက်နဲ့မြန်မာနဲ့နိုင်ငံတကာကလူပေါင်းထောင်နဲ့ချီတိုင်ကြားခံရတဲ့တည်းဂျပန်နိုင်ငံမှာတော့ရွေးကောက်ပွဲအပြီးအာဏာရပါတီနိုင်ငံရေးအကြက်တဲကြုံနေရတဲ့စတဲ့တည်တွေနဲ့အတူမြန်မာနဲ့နိုင်ငံတကာတည်တွေကိုကိုစီတူနဲ့အတူပြောပြမှာပါ။ကျွန်မအင်ဂျင်နိုင်ပါ
ဟုတ်ကဲ့ပါအခုညပိုင်းနာဆင်ရမယ့်အထဲမှာတော့မနစ်ကစတင်ခဲ့တဲ့10/29စစ်စင်ကြီးတနစ်ပြည့်သွားချိန်မှာရှမ်းပြည်မြောက်ပိုင်းတချို့ဒေသတွေမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်နေပါတယ
်ကိုကောင်နေမှာလည်းခြောက်ကိုကောင်နေမှာလည်းခြောက်ပါဘူးကျွန်တော်တို့ကောင်လေးနဲ့ပြောနော်ဒိုင်းလုံးရေပြီးတော့ကိုကောင်နဲ့ပြင်းပြီးမဆက်နားလာပါရှိအစ်ပတ်ကတော့မကြမ်းဘူးလို့ပြောသူကလူလေးလေးပဲခေါင်းနဲ့စက်ပြန်ပြီး
ကုခိုင်ဒီသခံတူပြောသွားတာပါဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကချင်ဘက်တိုက်ပွဲအခြေအနေစကိုင်းမကွေးဘက်ကနောက်ဆုံးအခြေအနေသတင်းပြည်ပို့ချက်တွေနဲ့လက်ဆက်ကုံတွေအကြောင်းတွေလည်းကြားကြဖို့ရှိပါတယ်ဒါ့အပြင်တနင်္လာညနေ့တက်ဆက်ပြီးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ကြည့်ရှုကြရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကျွန်တော်စီသူနဲ့မိုင်းအင်ဂျင်နိုင်တို့အတူပြောပြပေးမှာပါခင်ဗျာ
အီရန်အပေါ်အစ္စရေးကလက်တုံပြန်တိုက်ခိုက်မှုအပြီးမှာပဲအရှိအလေပိုင်းဒေတာအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာဆွေးနွေးကြဖို့ရှိပါတယ်အရေးပေါ်အစည်းအဝေးခေါ်ယူဖို့အီရန်ကတောင်းဆိုခဲ့တာဖြစ်ပြီးတော့အယ်ဂျီးယားတရုတ်နဲ့ရုရှားတို့ကထောက်ခံခဲ့ကြောင်းလက်ရှိအလှကျလုံခြုံရေးကောင်စီဥက္ကဋ္ဌဆွစ်ဇာလန်ကပြောပါတယ်အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကိုပေးပို့ခဲ့တဲ့အီရန်နိုင်ငံသားရေးဝန်ကြီးအဘတ်အရချီရဲ့ဆာမာရော့အစ္စရေးအစိုးရရဲ့လုပ်ရက်တွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ကြီးမားတဲ့ချိန်ချောက်မှုတစ်ခုဖြစ်နေပြီးအရင်ကတည်းကပဋိပက္ခဒဏ်ခံစားနေရတဲ့ဒေသအပေါ်ပိုးပြီးမတိမငိဖြစ်စေတယ်လို့ဖော်ပြထားပါတယ်။စနေနေ့အစောပိုင်းတိုက်ခိုက်မှုမှာအီရန်မစ္စိုင်းဒုံးစက်ရုံတွေကိုအစ္စရေးတိုက်လေယာဉ်တွေပစ်မှတ်ထားတိုက်ခိုက်မှုတွေလည်းပါဝင်ခဲ့တာပါ။အီရန်ကအားပေးထောက်ခံထားတဲ့ဂါဇာဒေသကဟာမတ်စ်တွေ၊လက်ဗနွန်နိုင်ငံကဟစ်ဘိုလာအဖွဲ့တွေနဲ့စစ်ဖြစ်နေတဲ့အစ္စရေးကိုအီရန်ကပယ်ထိန်တက်မစ္စိုင်းဒုံးပက်ထရိတ်ဒီပက်ထိန်မစ္စိုင်းဒုံး200လောက်နဲ့ပစ်ခတ်ပြီးတဲ့နောက်မှာသတင်းပတ်အတန်းကြာမှာတော့အစ္စရေးကလေကြောင်းကနေအခုလိုပြန်ပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ
်ရုရှားတပ်တွေကယူကရိန်းနိုင်ငံတဝမ်းကိုပစ်မှတ်ထားပြီးတော့ဒရုန်းယာချီနဲ့ညပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်ချာကစီခန်လင်စကီနိုင်နဲ့ကီယက်ဒေသကိုပစ်မှတ်ထားတဲ့ဒရုန်း66ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်ယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ကလည်းချာနီဖ်နဲ့နီဘရိုဘက်ထရုဒေသအပါအဝင်ဒေသတချို့မှာဒရုန်းတွေကိုပစ်ချနိုင်ခဲ့တယ်လို့ပြောပါရယ်ရုရှားရဲ့ညပိုင်းလေကြောင်းတိုက်ခတ်မှုတွေကြောင့်ခါဆွန်ဒေသမှာအနည်းဆုံးလူ1000ဦးသေဆုံးခဲ့ပြီးတော့ကာကစ်ဒေသမှာတော့လူများပြားဒဏ်ရာရရှိခဲ့ကြောင်းယူကရိန်းကာလာပိုင်တွေကဒီကနေ့ပဲပြောပါရယ်ခါဆွန်အုပ်ချုပ်ရေးမှူးကတော့ရုရှားဘက်ကလူနေအဆောက်အဦတွေအပေါ်ကိုပစ်ခတ်ခဲ့တယ်လို့ Telegram လူမှုကွန်ရက်မှာရေးသားခဲ့ပါရယ်ရုရှားဘက်ကတော့ပယ်ထိန်ဘုံတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကာကစ်ဒေသမှာတိုက်ခန်းတခန်းနဲ့နေရင်တလုံးထိခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာကစ်မြို့တော်ဝင်ကမြို့တော်ရဲ့ခရိုင်သုံးခုမှာဖြစ်ပွားခဲ့တဲ့တိုက်ခတ်မှုအတွင်းအနည်းဆုံးလူ73ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကတော့ညပိုင်းတိုက်ခတ်မှုတွေမှာယူကရိန်းဒရုန်း21ဆင်းကိုသူတို့ကပစ်ချဖျက်ဆီးခဲ့တယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်တပတ်လောက်သာကြာတော့တဲ့အချိန်မှာတမရလောင်းနှစ်ဦးအပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။Republican တမန်တော်လောင်း Donald Trump ကတော့သူ့ရဲ့မွေးရက် New York မြို့မှာမနေ့တနင်္ဂနွေနေ့ကနာမည်ကျော် Madison Square Garden ခန်းမကြီးထဲမှာမဲဆွဲစည်းရုံးခဲ့ပါတယ
် I'm here today with a message of hope for all Americans with your vote in this election
American နိုင်ငံသားအလုံးရဲ့ညှော်လင့်ချက်နဲ့အတူကျွန်တော်ဒီနေရာကိုဒီကနေ့ရောက်လာတာပါဒီရွေးကောက်ပွဲမှာခင်ဗျားတို့ရဲ့မဲတွေနဲ့ငွေကြေးဖောင်းပွားမှုကိုကျွန်တော်အဆုံးသတ်ပေးမှာပါ ကျွန်တော်တို့နိုင်ငံကိုကျူးကျော်ဝင်ရောက်လာတဲ့ရာဇဝတ်သားတွေကိုရပ်တန့်အောင်လုပ်မယ်ပြီးတော့အမေရိကန်တွေရဲ့အိမ်မက်ကိုကျွန်တော်ပြန်အကောင့်ထဲပေါ်မှာဖြစ်တယ်လို့သမ္မတဟောင်းထရမ့်ကပြောသွားတာပါတရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုရာဇဝတ်သားတွေဖြစ်သုံးနှုန်းခဲ့တဲ့သမ္မတဟောင်းရဲ့မိန့်ခွန်းမတိုင်ခင်မိတ်ဆက်စကားပြောသူတချို့ကလည်းလူမျိုးရင်းနဲ့လိင်ပိုင်းဆိုင်ရာခွဲခြားမှုစကလုံးအသုံးနှုန်းတွေနဲ့ထောက်ခံသူတွေအကြိုက်ဟောပြောခဲ့ကြပါတယ်တချိန်တည်းမှာပဲဒီမိုကရက်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကလည်းရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ် Philadelphia မြို့က Black Church ဖျားရှိခိုးကျောင်းမှာတနုအနေနဲ့အစောပိုင်းကမဲဆွယ်စည်းရုံးဟောပြောခဲ့ပါတယ်။ American အနာဂတ်ကိုဗျံပဒါနဲ့အမုန်းတရားတွေရှိနေတဲ့နိုင်ငံအဖြစ်ပုံဖော်ကြမလား။လွတ်လပ်ပြီးတရားမျှတမှုနဲ့ဂရုဏာတရားပြေဝတဲ့နိုင်ငံအဖြစ်ပုံဖော်မလားဆိုတာဒီရွေးကောက်ပွဲမှာပါဝင်မဲထဲကြမဲ့မဲဆန္ဒရှင်တွေရဲ့လက်ထဲမှာရှိနေကြောင်းဒုသမရာ Harris ကပြောကြားခဲ့ပါတယ်ရှင်။
ဒီသတင်းပတ်နောင်ပိုင်းကြားရောက်မဲ့ဒီဝါလီနေ့အထိမ်းအမှတ်အကျိုးအခမ်းအနားကိုအမေရိကန်သမ္မတအင်ပီရိုမှာဒီကနေ့တင်လာနေမှာကျင်းပဖို့ရှိပြီးတော့သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မင်ကုန်းပြောမှာဖြစ်ပါတယ်အခုလိုအမေရိကန်သမ္မတအင်ပီရိုမှာဒီဝါလီနေ့အထိမ်းအမှတ်ကိုသမ္မတဂျော့ဂျ်ဒဗျူဘူးရှ်လက်ထက်မှာစတင်ကျင်းပလာခဲ့တာဖြစ်ပြီးတော့သမ္မတဘာရက်အိုဘားမားနဲ့ဒေါ်နယ်ထရန့်တို့လက်ထက်မှာလည်းဆက်ပြီးတော့ကျင်းပခဲ့ကြပါတယ်ဒီဝါလီပွဲတော်ဟာအမောင်တုကိုဖြိုခွင်းပြီးအောင်မြင်ခြင်းအလင်းကိုဆောင်တဲ့တင်ဂီတာအဖြစ်ကမ္ဘာတော်မှာရှိတဲ့ဟိန္ဒူဂျိန်းနဲ့စစ်ဘာသာဝင်တွေအတွက်အထူးအမြတ်အချိန်ခါဖြစ်ပါတယ်အထူးသဖြင့်အိန္ဒိယနိုင်ငံမှာဒီဝါလီနေ့ပွဲတော်တွေကျင်းပလေရှိပြီးတော့မြန်မာနိုင်ငံမှာလည်းဟိန္ဒူဘာသာဝင်တွေဆင်နွှဲလေးရှိကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညချမ်း VOE မြန်မာပိုင်းသတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းနိုင်ငံအလှကုန်ပစ္စည်းနဲ့ကျန်းမာရေးအသုံးဆောင်တွေရောင်းချတဲ့ Icon Group ကုမ္ပဏီကonline ကနေကုန်ပစ္စည်းတွေကိုလိမ်လည်ရောင်းချခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံသားတွေအပါအဝင်လူပေါင်းထောင်နဲ့ချီတိုင်ကြားထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ထိမြန်မာအပါအဝင်ကဘာတဝန်းနိုင်ငံနဲ့နေမြေ20လောက်ကတိုင်တန်းထားသူ9400ကျော်ရှိကြောင်းလဲထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါမြန်မာတရုတ်စင်ကာပူဟောင်ကောင်လာအိုကမ္ဘောဒီးယားမလေးရှားစတဲ့အာရှနိုင်ငံတွေအပြင် UK အီတလီအရက်ဆော်ပွားများပြည်ထောင်စု UAE နဲ့ American ပြည်ထောင်စုစတဲ့ကဘာတဝန်းကကုန်ပစ္စည်းဝယ်ယူသူတွေစီကနေ Icon Company Icon Group ကထိုင်းပန်ငွေ 1.6 ဘီလီယံပိုးလိမ်ညာခဲ့တဲ့အကြောင်းထိုင်းကုန်ပစ္စည်းဝယ်ယူသူများကာကွယ်ရေးရဲတပ်ဖွဲ့ကပြောပါရယ်ပြီးပေးခဲ့တဲ့ရက်ပိုင်းကပဲ Icon Group ကုမ္ပဏီနဲ့ဆက်ဆက်ပြီးထိုင်းရုပ်ရှင်မင်းသမီးတအူးနဲ့နာမည်ကျော်ရုပ်သံအစီအစဉ်တင်ဆက်သူအပါအဝင်18ဦးကိုထိုင်းရဲကဖမ်းဆီးခဲ့ပါရယ်ရှင
်ထိုင်းနိုင်ငံမှာလူပေါင်း85ဦးသေဆုံးခဲ့တာကြောင့်လူသိများတဲ့ Talk by အစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုအတွက်ထိုင်းစစ်အရာရှိ9ဦးပေါ်ဆွဲချက်တင်ထားတာကိုထိုင်းတရားရုံးကတရားဝင်ပယ်ဖျက်လိုက်တာကြောင့်အသက်ရှင်ကျန်သူတွေနဲ့တည်ဆုံးသူမိသားစုတွေရဲ့တရားမျှတမှုရရှိရေးမျှော်လင့်ချက်တွေအဆုံးသတ်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်20 2004ခုနှစ်အောက်တိုဘာလ25ရက်နေ့ကထပ်ပိုင်းခရိုင်ရဲစခန်းရှိမှာဆန္ဒပြသူတွေကိုပြစ်ခတ်နေနေခဲ့မှုကြောင့်လူ9ဦးတည်ဆုံးခဲ့ပြီးတော့ပြစ်ခတ်မှုအတွင်းလူပေါင်း88ဦးကိုထရက်ကားနောက်မှာလက်ပြန်ကျူးတုပ်ကမှောက်ရနေထားနဲ့ဖမ်းဆီးခဲ့တဲ့အတွက်အသက်ရှူကျက်ပြီးတော့တည်ဆုံးခဲ့ရတာပါ။အမှုနပတ်သက်လို့2012ခုနှစ်မှာအစိုးရကတောင်းပန်မှုတွေနဲ့ရော်ကြီးတွေပေးခဲ့ပေမဲ့ဒီနေ့ဩဂုတ်လအထိတာဝန်ရှိသူတွေကိုဆွဲချက်မတင်ခဲ့ပါဘူး။အမှုနပတ်သက်လို့အကြီးအကဲစစ်အရာရှိတို့အပါအဝင်အရာရှိ9ယောက်ကိုဖမ်းဝါဒထုတ်ခဲ့ပေမဲ့နှစ်ပေါင်း20ကြာမှာတရားစွဲဆိုအရေးယူပိုင်ခွင့်တတ်တမ်းကုံဆုံးတဲ့အချိန်ထိတင်းရှောင်နေခဲ့ကြတာပါ။အရေးယူခွင့်ရှိတဲ့တတ်တမ်းပြည့်တဲ့အထိဖမ်းဆီးနိုင်ခြင်းမရှိတာကြောင့်အမှုကိုအပီးတိုင်ပိတ်သိမ်းလိုက်ကြောင်းတောင်ပိုင်းနာသာတူဝတ်တရားရုံးကဒီကနေ့ပဲကြေညာခဲ့တာပါ။မွတ်စလင်များစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းကခွဲထွက်ရေးလိုလားသူတွေနဲ့အစိုးရတပ်ဖွဲ့တွေဂျာပရိပက္ခတွေမှာကျူးလွန်ခဲ့တဲ့အမှုတွေအတွက်အရေးမယူနိုင်ခဲ့တဲ့အထဲမှာအခုအမှုဟာလည်းအထင်ရှားဖြစ်ခဲ့ပါတယ်။နေနာသူတွေရဲ့မိသားစုတွေနဲ့လူမျိုးလာသူတွေကတော့ဒီပြည့်ရဆိုး20ပြည့်တဲ့တောက်ကြနေ့ကတရားမျှတမှုရရှိဖို့အတွက်တောင်းဆိုတဲ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျပန်နိုင်ငံရွေးကောက်ပွဲမှာဝန်ကြီးချုပ်ရှီဂရူအစ်ဘာရဲ့အနာယလစ်ဘရယ်ဒီမိုကရက်တစ်ပါတီLDP ပါတီကလွတ်တော်အမတ်နေရာအများစုကိုလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။15နှစ်အတွင်းအဆိုးဆုံးဖြစ်တဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိဝန်ကြီးချုပ်အစ်ဟီဘာရဲ့ LDP နဲ့သူ့ရဲ့ညွန်ပေါင်းပါတီကလွှတ်တော်မှာအများစုနေရာရဖို့မဖြစ်နိုင်တယ်လို့ပါတီတွင်သူ့ရဲ့ဩစာတက်ရောက်မှုကြားဆင်းနေပါတယ်။နိုင်ငံရေးရန်ပုံငွေအရှုပ်တော်ပုံနဲ့လူနေမှုဇယိတ်ကမြင့်တက်လာတဲ့အပေါ်ဂျပန်ပြည်သူတွေမကြေမနက်ဖြစ်နေကြတယ်လို့ LDP ပါတီကနိုင်ငံတွင်းအခြေခံကြတဲ့လိုအပ်ချက်တွေကိုပံ့ပိုးဖို့ထက်စစ်တပ်ကိုအားကောင်းအောင်လုပ်ဖို့ပိုးပြီးစိတ်အားထက်သန်တယ်လို့မဲဆာနာရှင်တချို့ကယူဆတာပါ။အရင်ဝန်ကြီးချုပ်ဖူမီကီရှိဒာနေရာမှာအောက်တိုဘာလ၁ရက်နေ့ကစပြီးအစားထိုးဝင်ရောက်ခဲ့တဲ့ဝင်ကြီးချုပ်အစ်ဟီဘာဟာသူ့ပေါ်လူထုထောက်ခံမှုရဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲကိုစောပြီးချက်ချင်းခေါ်ယူခဲ့တာဖြစ်ပါတယ
်။ဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေးဟာသူအာရစင်ကလူသက်တွေသေဆုံးတဲ့အထိနှိမ်နင်းခဲ့တဲ့မူရစ်ဆေဝါနှိမ်နင်းရေးစစ်ပွဲနဲ့ပတ်သက်ပြီးတော့ဒီကနေ့စီးနေလွတ်တော်ကြားနာပွဲမှာပြင်းပြင်းထန်ထန်ခုခံထွက်ဆိုခဲ့ပါတယ်။2016အာဏာရပြီးနောက်ပိုင်းဖိလစ်ပိုင်သမ္မတဟောင်းရိုဒရီဂိုဒူတာတေးဆင်နွှဲခဲ့တဲ့မွေးဆေးဝါးနှိမ်နင်းရေးစစ်ပွဲမှာလူ6000ကျော်သေဆုံးခဲ့ရတယ်လို့ခန့်မှန်းကြတာပါလူခွင့်ရေးအဖွဲ့တွေကတော့ရဲတပ်ဖွဲ့တွေတပ်ဖြောက်မှုကိုခံခဲ့ရသူတွေဟာစင်ရနောပါသူတွေဖြစ်ပြီးတော့မွေးဆေးဝါးနဲ့ဆက်နွယ်ကြောင်းတပ်တွေမပြနိုင်ပေသေဆုံးခဲ့ရတာလို့ခန့်မှန်းပါတယ်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကတော့တပ်ဖြောက်မှုတွေဟာနိုင်ငံတော်အဆင့်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ကြောင်းပြောဆိုထားပြီးတော့စုံစမ်းစစ်ဆေးနေပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းဒူတာတေးကတော့တောင်းပန်မှာမဟုတ်တယ်လို့ကြောင်းပြချက်လည်းပေးမှာမဟုတ်တဲ့သူ့ရဲ့မူဝါဒတွေအတွက်မေးခွန်းထုတ်ဖို့မလိုကြောင်းနဲ့ယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေလှုပ်တင်လှုပ်ထိုက်တာကိုတိုင်းပြည်အတွက်လှုပ်ခဲ့တာလို့ကြားနာပွဲမှာပြောဆိုပါရယ်ဒူတာဒီနေရာကိုစက္ကန့်သူဖာဒီနန်မာဂို့စ်ဂျူနီယာကတော့သူ့အစိုးရအနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောဆိုထားပါရယ်သူ့လက်ထက်မှာလည်းမူရီဆေဝါနေနေရေးစစ်ပွဲကိုဆက်လုပ်နေပြီမဲ့တာစီကာကွယ်ရေးနဲ့ပြန်လည်ထူထောင်ရေးအလေးထားဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ တနင်္လာညရဲ့ထိတ်တန်းရောက်သတင်းတွေကိုမှန့်ကျင်နိုင်တဲ့အတူပြပြပေးကြတော့ပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ရှမ်းမြောက်ကစီရေးနောက်ဆုံးအခြေအနေသတင်းပေးပို့ချက်တစ်ခုနဲ့စကြပါမယ်DNLA MNDAA AA တို့နဲ့ဖွဲ့စည်းထားတဲ့ညီနောင်မဟာမိတ်ပူးပေါင်းအဖွဲ့ရဲ့တဆင်နဆက်ခွန်စစ်စင်ရေးတနစ်တင်းတင်းပြည့်ချိန်မှာပဲရှမ်းမြောက်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားရာကုတ်ခိုင်၊သိန်းနီ၊နန်းခမ်း၊နောင်ချိုလောက်ကိုင်စတဲ့မြို့တွေကိုစစ်ကောင်စီလေကြောင်းကဘုံဆက်တိုက်ကျဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။အသေးအပြောင်းနဲ့အထူးကအပြက်စီးဆင်းကိုတော့အတိအကျမသိရသေးပါဘူး။ရှမ်းပြည်မြောက်ပိုင်းကစီရေးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းတင်ပြပေးထားပါတယ်ခင်ဗျာ။
DNLA တောင်းတက် MNDA ကိုကန့်တက်နဲ့ AA ရခတက်တော်သုံးဘွဲ့ပါဝင်တဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေရဲ့ရှမ်းမြောက်စစ်စင်ရေး2029တနှစ်ပြည့်တဲ့ကာလ2024ခုနှစ်အောက်တိုဘာ28ရက်နေ့ဝင်းကျင်မှာစစ်ကောင်စီကရှမ်းမြောက်ဒေသကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားရာကုတ်ခိုင်သိန်းနီနန်းခမ်းနောင်ချိုလောက်ကင်စတဲ့မြို့တွေကိုဒေသောင်းကနေဘုံးစက်တိုက်ကျဲပြီးတိုက်ခိုက်ခဲ့ပါတယ်အော်တိုဘာလ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းမှာတော့ကုခိုင်မြို့နယ်ပိန်းလုံရွာဘက်မှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းကုခိုင်ဒေသခံတို့က VOA ကိုအခုလိုပြောပါရယ်
။ကုခိုင်နေမှာလည်းခြောက်ကုခိုင်မြို့နယ်မှာလည်းခြောက်ပါဘူး။ဒါပေမဲ့တောင်ဝင်းရဲ့ပြည်တော်နာမိတ်လုံးကိုယူပြီးတော့ကုခိုင်နဲ့ပြည်ရင်းမဆက်ငားလာပါရှိ။အစ်ကကတော့မကြမ်းဘူးလို့ပြောတယ်။သူကဝင်းလို့ဝင်းလို့ပြောခင်းနေစစ်တယ်မရှိဘူး။
ဒီဒေတာဟာ KIA တပ်မဟာ30တရင်းနှစ်ထိန်းချုပ်ထားတဲ့နယ်မြေဖြစ်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့သူတို့တပ်ဖွဲ့တွေအဲ့ဒီဒေတာမှာရှိပေမဲ့တရင်းတွေတိုက်ခိုက်ခံရတဲ့သတင်းတော့မကြားရသေးကြောင်းအခုလိုပြောပါရစ
ေ။ဒီမင်းကတော့ဟုတ်ကဲ့တပ်မဟာ30တရင်းနှစ်နေမယ်လို့ဖြစ်မှာပါ။အမကျွန်တော်တို့တပ်ဆွေးထားတဲ့တပ်တွေကိုဘုံကျဲတာတော့မကြားရသေးပါဘူး။ဒါကဂျုံကန်းချီရတာပေါ့။ကြားတာတော့အဲ့ဒီတင်းနေပေါ့။တင်းနေမှာတော့ဟိုခရီးအပြားကြောင်းမှာဘုံကျဲတယ်ဆိုတဲ့သတင်းတွေတက်ပါတယ်ဟုတ်ကဲ့
တိန်းဒီကို MNDA ကိုကန့်တက်က2029စစ်စင်ရေးပထမပိုင်းကာလမှာတည်ယူထားတာဖြစ်ပြီးအောက်တိုဘာ28ရက်နေ့ည10နာရီလောက်မှာတော့လေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုအခြေအနေကိုတိန်းဒီဒေသခံတူကအခုလိုပြောပါတယ
်ကချင်ညချင်းဖျားကြောင်းရဲ့ထွေအုပ်ရုံးရဲ့နှပြီးတော့ရက်ွက်တုံးဟာပြည်သူတွေတိုင်းထိရကိုလူထိခိုက်တာတော့မကြားမိဘူးကွယ်တော့
အခုလိုတိုက်ခိုက်မှုမှာလူထိခိုက်သေဆုံးတာမရှိတဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပေမဲ့ရှမ်းတန်တော်စင်သတင်းဌာနကတော့ထွေအုပ်ယုံတိုက်ခိုက်မှုမှာအဆောက်အုံထိခိုက်ပျက်စီးမှုများပြားပြီးကင်းဆောင်နေသူ2ဦးပျောက်ဆုံးနေတဲ့ကြောင်းထုတ်ပြန်ထားပါတယ် အော်တိုဘာလ28ရက်နေ့မနေ့တနင်္ဂနွေမထိုးပြီမှာတော့ MNDA ထိန်းချုပ်ထားတဲ့ကိုကန့်ဒေတာမျိုးတော့လောက်ကင်မှာလဲဘုံ3လုံးထက်မနည်းကျဲချတိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုကြောင့်ဟိုတယ်နဲ့လူနေအိမ်အဆောက်အဦတော်တော်များများပျက်စီးခဲ့သလိုလူ4ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်လောက်ကင်မျိုးကိုဘုံကျဲခဲ့တဲ့အော်တိုဘာ28ရက်မနေ့9နိုင်ခွဲအချိန်မှာတော့TNL တအောင်းတက်ထိန်းချုပ်ရာနန်းခမ်းမျိုးကိုလည်းစစ်ကောင်စီကဂျက်တိုက်လေနဲ့၃ချိန်ဘုံကျဲခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းထုတ်ပြန်ချက်မှာတော့လူအထိကိုက်ဘယ်လောက်ရှိတယ်ဆိုတာဖော်ပြမထားပါဘူးတနေ့တည်းမှာပဲ TNL ထိန်းချုပ်ရာနောင်ချိုမျိုးကိုလည်း၄ချောင်းကနေ၂ချိန်ဘုံကျဲတိုက်ခိုက်ခဲ့ပြီးလူအသေးပြောက်ရှိနိုင်တဲ့အကြောင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်လက်ရှိမှာတော့နောင်ချိုမှာဖုန်းလိုင်းတွေပြတ်တောက်နေပြီးအသေးပြောက်နဲ့အထိကိုက်စီးရင်ကိုတော့အတိအကျမသိရသေးသလိုဒီအပိုင်းလေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့နှစ်အော်တိုဘာ28ရက်နေ့က TNL, MNDA နဲ့ AA တို့ပါဝင်တဲ့ညီနောင်မာမိတ်၃ဘွဲ့ဟာ10/29စစ်စင်ရေးကိုစတင်ခဲ့ပြီးလက်ရှိအချိန်မှာရှမ်းမြောက်ဒေသကမြို့ပေါင်း20ကျော်နဲ့ရာနဲ့ချီတဲ့စစ်တပ်စခန်းတွေကိုသိမ်းယူခဲ့တာပါ။ရှမ်းမြောက်ဒေသကလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကဩဂုတ်လနှောင်းပိုင်းကနေစပြီးလေကြောင်းကနေနေစဉ်ရက်ဆက်ဘုံကျဲတိုက်ခိုက်ခဲ့ပါတယ် SHRF ကရှမ်းလူအခွင့်ရေးမန်နိုင်အဖွဲ့ကဩဂုတ်လ26ရက်နေ့ကနေအော်တိုဘာလ6ရက်နေ့အထိစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသား55ဦးသေဆုံးပြီး140ခန့်ဒဏ်ရာရခဲ့တဲ့အကြောင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်း10/29စစ်စင်ရေးအတွင်းစစ်ကောင်စီရဲ့လက်ချက်ကြောင့်အရသား1012ဦးထိခိုက်သေဆုံးခဲ့ရတယ်လို့လူအခွင့်ရေးဆိုင်ရာလှုပ်ရှားမှုကွန်ရက်HRAN ကဒီနေ့ထုတ်ပြန်လိုက်ပါတယ် HRAN ရဲ့အစီရင်ခံစာအရအများဆုံးသေဆုံးရသူတွေကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ထိခိုက်သေဆုံးခဲ့ရသူ400ဦးရှိခဲ့ပြီးဒုတိယအများဆုံးကလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်ပြီး320ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်တတိယအများဆုံးမှာတော့မြေမြုပ်မိုင်းပောက်ကွဲမှုကြောင့်ဖြစ်ပြီးလူ129ဦးထိခိုက်သေဆုံးခဲ့ရတာလို့ထုတ်ပြန်ထားပါတယ်ခင်ဗျာ
10/29စစ်စင်ရေးနှစ်ပတ်လည်ကာလရှမ်းမြောက်စီအခြေအနေကိုကိုငင်းချမ်းပြောပြပေးကြတာပါခုတော့မကွေးစကိုင်းဘက်ကတိုက်ပွဲတွေအကြောင်းနဲ့ဆက်ချင်ပါလေစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့မကွေးတိုင်း၆မြို့နယ်တဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြပ်ကားတွေနဲ့ပါနေပြည်တော်ရှင်းလင်းချိန်နေအိမ်တွေမီးရှို့ခံရလို့ဒေသခံတွေဘေးလွယကိုထွက်ပြေးတိမ်းရှောင်နေကြပါလေဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတဲ့စကိုင်းတိုင်းဘူးတလင်ဘက်မှာလည်းစစ်ကောင်စီတပ်တွေကလိုက်လံနေပြည်တော်ရှင်းလင်းနေပြီးတော့လေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်နေပါလေမကွေးတိုင်းနဲ့စကိုင်းတိုင်းတွေကစီအချင်းလေးရန်ကုန်ကသတင်းပြပို့ထားတာကိုမခင်လေးပြောပြပေးပါလိမ့်မယ
်။မကွေးတိုင်း6မြို့နယ်တွေကကြေးရွာတွေကိုအောက်တိုဘာ25ရက်နေ့ကစလို့ဒီကနေ့အောက်တိုဘာ28ရက်အထိစစ်တပ်ကစစ်ကြောင်းထိုးပြီးတော့နေမြေရှင်းလင်းနေတာဖြစ်ပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတာပါ။စစ်တပ်ဘက်ကလေကြောင်းကတိုက်ခိုက်တာအပြင်တန်ကြပ်ကကားတွေနဲ့ပါမြေပြင်ကနေထိုးစစ်ဆင်နေတာလို့လည်းဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းခံနေရတဲ့နေရာအနီးမှာရှိတဲ့ကျေးရွာတွေကနေအိမ်တွေလည်းမီးရှို့ခံရတာတွေရှိသလိုဒေသခံတွေလည်းဘေးလွတ်ရာတိမ်းရှောင်နေရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြပ်ကကားတွေနဲ့ပါနေမြေရှင်းလင်းနေပြီးတော့နေအိမ်တွေမီးရှို့ခံနေရတဲ့6မြို့နယ်တွေကအခြေအနေတွေကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်6မြို့နယ်နေရာတော်ကျေးရွာနဲ့ရမရွာနာမှာဖြစ်တာပေါ့စစ်ကြောင်းဒင်းကား6ကြောင်ထိုးတယ်အခုဆိုရင်တင်းကိုင်းနဲ့ပါသွားနေသွားရလို့တနည်းနဲ့လမ်းပေါ်ရင်တော့လေကြောင်းတိုက်ခိုက်မှုဆိုရင်တနည်းအားအမိုင်းနဲ့ပြစ်တယ်မနည်းတော့ချက်ပိုက်ဆံနဲ့ပြစ်သွားတာအဲနေရတော့ရမပတ်ချက်လဲကတိုင်းဟိုကတော့မိုင်းရ6ရောက်တော့ပြီးနေတာပေါ့အင်ဂျီထုံးချီးပြီးတော့ကညာရရှိရရွာကြီးရမဆိုရင်လဲ5500လောက်ကတော့အနည်းဆုံးရှိရရွာကြီးဟိုကနေရတော့ကနေစပြီးမြေရှိုးအနည်းဆုံးတောင်ရွာပေါ့နော်တောင်ပိုင်းလို့ခေါ်တောင်ရွာဘက်မှာမြေရှိုးအခုရမရွာလဲရမရွာဘက်ကပေါ့နော်ကမနဲ့အတောင်ပိုင်းနေရာနဲ့ထိစပ်နေရဘူးလေ။တောင်ငါချမ်းနေရာထိစပ်နေရောအပတ်တွေပါတာပေါ့ရမဘက်လည်းပါတယ
်။စစ်တပ်စစ်ကြောင်းရှိနေတဲ့အတွက်မီးလောင်နေတဲ့နေရင်အတိအကျကိုမသိရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အရင်ကလည်းနရဲတော်နဲ့ရွာမကြီးရွာအနီးမှာတိုက်ပွဲတွေရှိခဲ့ပြီးတော့ဒီတစ်ခေါက်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိနေပြီးစစ်တပ်ဘက်ကနေမြေရှင်းလင်းတာတွေဆက်လုပ်နေတဲ့အတွက်စီးရီးတင်းမာနေတယ်လို့လည်းကာကွယ်တပ်တွေကပြောပါတယ်။စကိုင်းတိုင်းဘုဒ္ဓနေမြို့နယ်ထဲမှာဆိုရင်လေစစ်တပ်ကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်လက်ရှိအချိန်ထိဘုဒ္ဓနေမြို့နယ်၄မိုင်အကွာကပဲပစ်တော်ကြီးရွာမှာစစ်တပ်ကတက်ဆွဲထားပြီးလက်နက်နဲ့လူရင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တ တိုက်ပွဲဖြစ်တာမရှိပဲအုပ်ဖို့ကြေးရွာအနီးကိုလေကျောင်းကနေအောက်တိုဘာ28ရက်နေ့ကလည်းဘုံကျဲတိုက်ခိုက်သေးတယ်လို့ဗုဒ္ဓလင်မြို့ဒေသခံတဦးကအခုလိုပြောပါတယ
်။မင်းကပေးပြီးတော့ရွာထဲမှာပါလေ။အဲဒီရွာမှာမိရဲ့ရှိတယ်မင်းရဲ့ညီမရောနော်။လေကျောင်းတိုက်မြို့လို့ပြောတာကအုပ်ဖို့အနီးတစ်ခါပေါ့နော်။ဟိုလူလည်းမရှိပါဘူးအဲ့ဒီနေရာတွေကကြားတဲ့ဆရာနာပါ။အဲ့ဒီနောက်ရက်ကနှလုံးထားကြတယ်ပေါ့နော်။ငါကတော့မျက်စိပြစ်တဲ့တကြီးကပြန်တက်သွားပြီးမှဒီကနောက်မှာဖိတ်တက်ပြီးမှအချာပြီးမှလောက်သွားတာပေါ့အေးတက်ဆိုးရတဲ့နေရာနဲ့ဆိုအဲ့ဒါကငါအလောက်၄မိုင်လောက်ချမ်းသူကြောင်းကတော့အင်အားလက်ရှိတိုးထားတဲ့အနေထားကတော့ပြရတယ်ဟိုဖြတ်ပြထားတဲ့အနေထားလေးရှိတယ်လက်နဲ့အင်အားနဲ့ဖြတ်ပြထားတာဖြစ်တယ်ဒီမှာကတော့ရွာတွေကတော့ကြီးရွာတွေကတော့ဟိုရှောင်းရတာအနည်းဆုံး6ရွာလောက်ရှိတယ်ပေါ့နော်ဟိုဒီမှာမှစူးစွားသွားရှောင်းပြီးမတည့်နေကြတဲ့ရွာတွေကတော့ဒီနေရတော့တော့တော့အေးလေးပေါ့နော်အေးလေးသွားလာနေကြတယ်ဒီလိုကြီးစစ်တေးကတော့ဘုံမတော်ရဲ့အနေနဲ့တကောင်းလမ်းနေရာလည်းရှိတာမျိုးလေအပေါင်းပေါင်းနေ
စစ်တဲ့စစ်ကြောင်းဂျားဖြတ်တိုက်ခိုက်ခံရပြီးတဲ့နောက်အောက်တိုဘာ၄ရက်နေ့ကစလို့ဗုဒ္ဓလင်မြို့နယ်ထဲမှာနေမြေရှင်းလင်းနေတာဖြစ်ပြီးအရက်သားဒရာစင်ကျော်တပ်ဖြတ်ခံထားရပြီးနေအိမ်900နီးပါးလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်ဒါအပြင်စစ်တပ်နေမြေရှင်းလင်းတဲ့လမ်းတလျှောက်ဒေသခံတွေကိုစစ်ကြောင်းနဲ့တူဖမ်းဆီးသွားပြီးတော့ပြန်လွတ်ပေးသူတချို့ရှိပေမဲ့လက်ရှိအချိန်ထိဒေသခံ90ကျော်ဖမ်းဆီးခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်း၊မကွေးတိုင်း၊မန္တလေးတိုင်းစတဲ့ဒေသတွေရဲ့နေမြေရှင်းလင်းနေတဲ့စစ်စင်ရေးတွေကဒေသခံကာကွယ်တပ်တွေရှိတဲ့ဒေသတွေကိုသာချိန်မုံတိုက်ခိုက်တာသာဖြစ်တယ်ဆိုတာကိုစစ်ကောင်စီကတော့ခုခံပြောဆိုထားပါတယ်ရှင
်။မခင်လေးပြောပြပေးကြတော့ပါ VOA တနင်္လာညအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာဝိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပြန်ပို့ဆက်သွယ်နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ
။ American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာဝိုင်းစီစဉ်ကနေပြီးတော့အထူးစီစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အစီအပိုင်းဒေတာစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါလိမ့်မယ်။VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုနားဆင်ကြည့်ရှုနေရတာပါ။အခုတော့သတင်းပြပိုးချက်တစ်ခုနဲ့ဆက်ချင်ပါတယ်။ကချင်ဘက်ကသတင်းပြပိုးချက်တစ်ခုပါ။ကချင်ပြည်နယ်ဗမော်နဲ့မိုးမောက်မြို့နယ်တဲ့စစ်ကောင်စီဘက်ကလေကြောင်းကပါဘုံကျဲတိုက်ခိုက်နေလို့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်။လောလောဆယ်မှာ KIA ကပန်ဝါမြို့ကိုအုပ်ချုပ်မှုရန်ရာတွေလည်ပတ်နိုင်မှုဆောင်ရွက်နေပါတယ်။ကချင်ပြည်နယ်ကစီရီနောက်ဆုံးအခြေအနေရန်ကုန်ကသတင်းပြပိုးထားတာကိုကိုခမောင်စိုးမင်းပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကချင်လွတ်လပ်ရေးတပ်မတော် KIA ဟာကချင်ပြည်နယ်အရှေ့ပိုင်းချီဖွေဆော့လော်မြို့နယ်တွေကိုပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးဒီလအတွင်းမှာပဲချီဖွေဆော့လော်နဲ့ပန်ဝါမြို့အပါအဝင်နယ်ကြားဆောင်တပ်အမှတ် 1332 နဲ့ 1333 တို့ကိုသိမ်းယူခဲ့ပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်ကပန်ဝါနဲ့ကံပိုက်ဒီဘက်မှာတိုက်ပွဲတွေငြိမ်သက်နေပြီးမိုးမောက်မြို့နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီကနေ့အော်တိုဘာလ28ရက်နေ့မနက်ပိုင်းကစလို့အခုချိန်အထိပမော်နဲ့မိုးမောက်မြို့နယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးက BOA ကိုအခုလိုပြောပါတယ်
။အဲ့ဘက်ကတော့တိုက်ပွဲပြန်ပြီးမှဆက်တိုက်လို့ဖြစ်ပါတယ်၊နေ့တိုက်လို့ဖြစ်ပါတယ်။အဲလေကြောင်းတို့ပေါ့နော်။အဲလက်နက်ကြီးမျိုးစုံနောက်သူတို့ကဗာလဲအဲတခြားကကားတွေတီတုံးတဲ့အဲတက်ပွဲတွေဟိုဘုံမော်ဘက်ကနဲ့မြေမောက်ဘက်ကိုတက်တဲ့ဆစ်ချောင်းနဲ့ရှိပါလေဒါကျွန်တော်တို့ခုခံတိုက်ပွဲတွေနဲ့တိုက်လို့ရှိပါလေအဲဒီနေ့လေဒီနေ့ကလေးကနဲ့ကုချင်တီပေါ့အဲလေချောင်းနဲ့ဘုံကျဲတာတွေရှိပါလေဟုတ်ကဲ့
လောလောဆယ် KIA ကပန်ဝါမြို့ကိုအုပ်ချုပ်မှုရန်နေရာလက်ပတ်နိုင်ဖို့ဆောင်ရွက်နေတယ်လို့ကံပိုက်တီဘက်မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း KIA ပြန်ကြားရေးတာဝန်ခံ ပိုမူကြီးနော်ဘူးကပဲပြောပါတယ်
။ဘောင်ဟောဘက်ကတော့အခုချိန်မှာတော့အချိန်နဲ့တော့တည်ငြိမ်တဲ့နေသားဖြစ်ပါတယ်။အဲကျွန်တော်တို့ဒီဟိုဒီလဲပုတ်ချုပ်မှုရန်ပြားတွေကိုပြန်ချနိုင်ဖို့အတွက်လိုအပ်တာအတွေကိုစီစဉ်နေပါတယ်။ဟိုဗီဒီယိုထုတ်တွေလည်းဒီမှာထူးထူးခြားချိန်နဲ့တော့မရှိဘူး။ကမ္ဘာတီဘက်မှာလည်းကမ္ဘာတီမြို့သွေးမှာတော့တက်ပွဲတော့မရှိဘူးเนาะအဲတပေါင်းတုံးတက်ချင်းဌာနတွေကိုကျွန်တော်တို့တင်းတဲ့နောက်ပိုင်းမှာတော့ဘာမှပြချတာမရှိဘူးခင်ဗ
ျ။နေကြားဆောင်တက်အမှတ်133333ဟာကမ္ဘာတီနဲ့15မိုင်အကွာမှာတည်ရှိပြီးဒီလအောက်တိုဘာ21ရက်နေ့က KIA နဲ့ပူးပေါင်းတက်တွေကတင်းယူခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကမ္ဘာတီဘက်မှာနှစ်ဖက်တက်တွေအကြာစီရင်တင်းမာနေကြောင်းဒေတာတွင်သတင်းမီဒီယာတွေမှာပေါ်ပြနေကြပါတယ်။ဦးစကုံတရင်ဦးဆောင်တဲ့ကချင်းအထူးဒေတာတစ်ကနယ်မြေတွေကို KIA ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်နေချိန်မှာတရုတ်နိုင်ငံဘက်ကနယ်ဇက်ဒေတာမှာတိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတာတွေရှိသလိုနယ်ဇက်တလျှောက်ကကုန်သွယ်ရေးဂိတ်တွေကိုလည်းပိတ်ထားပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်မတ်လ9ရက်နေ့ကလိုင်းစာတဝိုက်နဲ့မြေကြီးနားပမော်ကာလန်တကျော်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့ပါတယ်။မိုးမောင်မြို့မှာစီရေးအရာအရေးပါတဲ့ခမရ430တိုက်ရင်ကိုဩဂုတ်လအတွင်းကသိမ်းယူခဲ့ပါတယ်။ခမရ430ကကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့ပမော်မြို့ရဲ့လုံခြုံရေးအတွက်အရေးပါတာကြောင့်စစ်ကောင်စီတပ်ဘက်ကဒီတိုက်ရင်စခန်းကိုပြန်လည်ရရှိရေးအတွက်ပြန်လည်ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေသတင်းကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ
။ကချင်ပြည်နယ်ဘက်တိုက်ပွဲအခြေအနေတွေကိုကိုခပောင်စိုးမင်းတင်ပြပေးခဲ့တာပါ။အခုတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးသတင်းတစ်ပုဒ်နဲ့ဆက်ချင်ပါလေ။တရုတ်မြန်မာနယ်စပ်ဒေသမှာရှိတဲ့မြို့တွေမှာတရုတ်ဘက်က73စီတင်ပို့တာကိုရပ်ဆိုင်းလိုက်တဲ့အတွက်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ73စီတွေပြက်လက်နေတယ်လို့ဒေသခံတွေကပြောပါတယ်။တရုတ်နယ်စပ်က73စီပြက်လက်နေတဲ့အတွက်73စီရှားပါးတာနဲ့အမြဈေးတွေလည်းတက်လာနေတာပါ။ဆက်သုံးစီပြက်လက်တဲ့အချိန်နေတရုတ်နယ်စပ်ကသတင်းကိုရန်ကုန်ကပေးပို့ထားတဲ့အကြောင်းကိုစံကျော်တင်ပြထားပါတယ်ခင်ဗျာ
။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကနယ်စပ်ဂိတ်တွေကိုတရုတ်ကပိတ်ပြီးသတင်းတစ်ပတ်လောက်ကြာတဲ့အခါမှာတော့မြန်မာနယ်စပ်တလျှောက်ကမြို့နယ်တွေမှာဆက်သုံးစီပြက်လက်မှုတွေနဲ့ကြုံနေရပါတယ်။လက်ကျန်ဆက်သုံးစီတွေလည်းဈေးတက်သွားပြီးရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဓာတ်ဆီဈေးကအရင်ကထက်3-4ဆတက်သွားတယ်လို့ဒေသခံတွေကပြောပါတယ်။တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းဖြစ်ခဲ့တဲ့မူဆယ်မြို့မှာဒီနေ့73စီပြက်လက်သွားတဲ့အခြေအနေဒေသခံတို့က VOA ကိုအခုလိုပြောပြပါတယ
်။ဒီနေ့မူဆယ်မှာတော့အဲဒီပတ်နေတဲ့ကိုပိတ်သွားပြီ။ဒီဆိုင်ကတိကမှ9000ဘူးလို့ရတယ်တဲ့။အဲ့တော့မူဆယ်မှာတော့ဒီပတ်နေတဲ့ကိုပိတ်သွားပြီ။ဆောက်တန်ကြီးရောကားကြီးရောဆိုင်ကြီးရောတိုးနေရများကြီးရော။မူဆယ်ကတော့73စီခက်ကြတော့လက်တွေ့ဖြစ်နေပြီ။တလီတာကို9300။ဘူးရင်တော့မှဆိုရင်တော့ကျွန်တော်2000ကျန်ရတာ2000ကျန်ရတာပဲရှိရဘူးတော်တော်ကွာတော့အခုက9000ကျန်ရဆို
တရုတ်နဲ့ထိဆက်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကနယ်စပ်ဂိတ်တွေကနေတရုတ်ကုန်ပစ္စည်းတွေကိုမြန်မာဘက်ကမတင်ပို့ဖို့တရုတ်အကောက်ခွန်ဌာနဘက်ကမကြသေးခင်ကကန့်သတ်လိုက်တာပါ73စီတင်ပို့မှုကန့်သတ်တာနဲ့ပတ်သက်လို့နှစ်နိုင်ငံအာဏာပိုင်တွေကတစုံတရာပြောဆိုတာတော့မတွေ့ရပါဘူးကချင်ပြည်နယ်မှာနယ်စပ်ဂိတ်၄ခုထပ်မင်းကိုတရုတ်ကပိတ်လိုက်တယ်လို့ရှမ်းပြည်နယ်နယ်စပ်ကမူဆယ်မိုင်းလာကိုကန့်နဲ့ဝါဒေတာကဂိတ်တွေမှာလည်းကန့်တက်လိုက်တာဖြစ်ပါတယ်။စားတောက်ကုံတချို့ကလွဲလို့လက်စစ်ပစ္စည်း73စီနဲ့လုံခြုံရေးဘက်3ပစ္စည်းအများစုကိုလည်းမြန်မာဘက်ကတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပါတယ်။ဒီရက်ပိုင်းတရုတ်ဘက်ကဂိတ်တွေကိုပိတ်လိုက်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကိုပို့မဲ့သွင်းကုန်တွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးခဲ့တာမို့လူ3ကုန်နဲ့စားတောက်ကုံပစ္စည်းတွေပြည်တွင်းမှာရှာပါပြက်လက်တာမျိုးတွေရှိနေပါတယ်။တရုတ်ဘက်ကစစ်ဆေးတဲ့အထက်မှာစစ်အသုံးဆောင်တဲ့ပတ်သက်တဲ့ပစ္စည်းတွေတရားမဝင်ပစ္စည်းတွေအဓိကပါဝင်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဖြစ်တဲ့မူဆယ်ကျဲကောင်မိုင်းလာတားလော့ဂိတ်တွေကိုတရုတ်ဘက်ကကုန်စည်တင်သွင်းခွင့်ကတ်တက်လိုက်ပြီးဂိတ်တွေပါပိတ်လိုက်တဲ့သတင်းတွေကြောင့်ဟိုပန်နမ်တစ်ကွမ်းလုံဘက်မှ73စီအလူရဲဝယ်ယူလာနေကြတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဂိတ်တွေဖြစ်တဲ့မူဆယ်ကျဲကောင်မိုင်းလာတားလော့ဂိတ်တွေမှာကုန်ပစ္စည်းတင်သွင်းခွင့်တွေကိုတရုတ်ဘက်ကကန့်သတ်လိုက်ပြီးနောက်ဝါပြည်နယ်အတွင်းကုန်စည်နှုန်းတွေဈေးတင်မရောကြဖို့ဗဟိုအစိုးရကထုတ်ပြန်ထားတယ်လို့ဒေတာတွင်းသတင်းတွေမှာလည်းဖော်ပြနေပါတယ်။မန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံးအခုအောက်တိုဘာလ18ရက်မှာလက်ပစ်ဘုံနဲ့တိုက်ခိုက်ခံရပြီးနောက်မြန်မာနယ်ဆက်သွယ်ထားတဲ့နယ်စပ်ဂိတ်တွေကိုတစ်ခုပြီးတစ်ခုတရုတ်ဘက်ကပိတ်လာနေတာပါ။ဒါဟာနယ်စပ်မှာစေပတိပခတွေတိုးပြီးဖြစ်မလာဖို့တောင်းဆိုနေတဲ့တရုတ်ရဲ့မူဝါဒရဲ့နောက်ဆက်တွဲတုံ့ပြန်မှုလည်းဖြစ်နိုင်တယ်လို့ ဒေသခံတချို့က VOA ကိုပြောပါတယ်အခုလိုနေဆက်ဂိတ်တွေရက်အကန့်အသတ်မရှိပိတ်ပင်လိုက်တာကြောင့်ရေရှည်ဖြစ်လာရင်ဈေးကွက်တွေနဲ့ကုန်စည်ပို့ဆောင်ရေးတွေကိုထိခိုက်နိုင်တယ်လို့ကုန်ပစ္စည်းတွေပြတ်လပ်ပြီးကုန်စည်နှုန်းမြင့်တက်လာမှာကိုလုပ်ငန်းရှင်တွေဘက်ကစိုးရိမ်နေကြပါတယ်ခင်ဗျာ
တရုတ်မြန်မာနေဆက်ကုန်သွယ်ရေးအခက်အခဲနောက်ဆုံးအခြေအနေကြောင်းခုဆန်ကျော်ပြောပြပေးခဲ့တာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲလာမယ့်ဒုတိယပိုင်းမိနစ်30မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2024ခုနှစ်အောက်တိုဘာလ28ရက်တနင်္လာည VOA American အသံညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြပတ်စဉ်ကဏ္ဍတွေဖြစ်တဲ့တွစ်ဆုံမိမြန်ကန်းလူမှုရှုခင်းစီးပွားရေးအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အဲ့ဒါဒီမတိုင်ခင်မှာတော့ American ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုတ်နဲ့ဦးဆုံးတင်ပြပေးကြပါမယ်လာမယ့်နိုဝင်ဘာလ5ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာသမရနဲ့ဒုသမရတွေကိုလည်းမဟုတ်ဘဲနဲ့လွှတ်တော်အမတ်တွေကိုလည်းအမေရိကန်ပြည်သူတွေကရွေးကောက်တင်မြှောက်ကြရမှာပါ။အောက်လွှတ်တော်ဒါမှမဟုတ်စီးနေအထက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီကသမရသစ်ရဲ့ဥပဒေပြုရေးအစီအစဉ်တွေကိုအကောင်အထည်ဖော်ရေးအောင်မြင်မှုအတွက်အဓိကကြပါလိမ့်မယ်။ကက်သရင်းဂိဘ်ဆန်ကလွှတ်တော်ရွေးကောက်ပွဲတွေကိုပတ်သက်ပြီးသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Talk to voters and make sure they're voting all the way down the ballot.
နီဗာဒါပြည်နယ်လက်စ်ဗီဂတ်စ်မြို့ကဒေါနာဝက်စ်ဟာတက်တန်းရင်ဒီမိုကရက်တစ်တက်ကြွလှုပ်ရှားသူတဦးဖြစ်ပြီးဒုသမ္မတကမ်လာဟဲရစ်စ်အတွက်မဲဆွယ်ပေးရုံသာမကဒီမိုကရက်အထက်လွှတ်တော်စနစ်အမတ်ဂျက်ကင်ရီဆင်အတွက်လည်းစနစ်နေရာဆက်ရဖို့လှုပ်ပေးနေတယ်လို့ပြောပါတယ
်ကျမတို့မဲဆန္ဒရှင်တွေလိုက်ပြီးစီယုံနိုင်လေလေဂျက်ကီကိုစနစ်အမတ်ဖြစ်အောင်လှုပ်ပေးနိုင်မယ်လို့ကျမတို့ယုံကြည်မှုပို့လာပြီးတော့လွှတ်တော်ထဲမှာအများစုပြန်ဖြစ်မယ်လို့ထင်ပါတယ်
နီဗာဒါပြည်နယ်ကအထက်လွှတ်တော်အမတ်နေရာဟာတနိုင်ငံလုံးကစစ်နေရွေးကောက်ပွဲတွေမှာအကျိအနယ်ရှိဆုံးပြည်နယ်တစ်ခုဖြစ်ပြီးဒီနေရာကရွေးကောက်ပွဲကနေလွှတ်တော်မှာအများစုဖြစ်မှာကဒီမိုကရက်တွေလားရီပါဘလီကန်တွေလားဆုံးဖြတ်မှာပါလက်ရှိမှာဒီမိုကရက်တွေက52နေရာနဲ့အများစုဖြစ်နေတာပါအာဖဂန်မှာဒဏ်ရာရခဲ့တဲ့စစ်ပြန်တဦးဖြစ်တဲ့ဆန်ဘရောင်းကရီပါဘလီကန်ဘက်ကဝင်ပြိုင်သူဖြစ်ပြီးဝါရှင်တန်မှာအပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ပြောပါတယ်
We've got an economy to go.
ကျွန်တော်တို့အနေနဲ့စီးပွားရေးကိုပြန်ကောင်းအောင်လုပ်ဖို့လုပ်ပါတယ်။အိမ်မူဝါဒကနေစွန့်အိမ်မူဝါဒအထိကျွန်တော်တို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်။နေဆက်ကိစ္စကိုလည်းဖြေရှင်းရမှာပါ
။ထုံးစံအရ Republican တွေရဲ့အမားငယ်နယ်မြေဖြစ်တဲ့ Texas ပြည်နယ်မှာဆိုရင်လည်း Democrat Colin Orrett နဲ့ Republican Senator Ted Cruz တို့အကြားသိပ်မကွာဘူးလို့စစ်တမ်းတွေကပြနေပါတယ်။ပြီးခဲ့တဲ့အပတ်ကစကားစစ်ထိုးပွဲမှာဆိုရင် January 6ရက်ကိစ္စနဲ့ပတ်သက်ပြီးCruz ကို Orrett ကစိန်ခေါ်ခဲ့ပါတယ
် This election
ဒီရွေးကောက်ပွဲဟာသူ့တာဝန်ခံမှုအတွက်ပါပဲခမရဘကနိုင်မှနိုင်ငံချစ်တယ်ဆိုပြီးလုံးလို့မရပါဘူ
း Cruz ကလည်းဒီလိုပြောဆိုမှုကိုအခုလိုတုံ့ပြန်ပါတယ
် You don't hear him talking
Antifa နဲ့ Black Lives Matters အဒီကိယုံတွေမှာနိုင်ငံအနှံ့ကမျိုးတွေကိုမီးရှို့တာမျိုးသူပြောတာခမရတို့ကြားဘူးမှာမဟုတ်ပါဘူး
တောနယ်ပြည်နယ်တစ်ခုဖြစ်တဲ့ Montana ပြည်နယ်မှာဆိုရင်လည်း Democrat Senator John Tester ဟာRepublican ဘက်ကတင်းရှိဟီးနဲ့ရှင်ပြန်ရမှာပါ။ဒီပြည်နယ်ကလူအများဟာ Republican သမ္မတလောင်း Donald Trump ကိုမဲပေးကြမှာဖြစ်ပေမဲ့အထက်လွှတ်တော်စနစ်မှာတော့ Democrat ကိုပဲဆက်ထားမှာပါလို့ဒီနေ့အစောပိုင်းမှာကျင်းပခဲ့တဲ့ Democratic နိုင်ငံလုံးဆိုင်ရာညီလာခံကိုလာတက်တဲ့အဲ့ဒီပြည်နယ်ကကိုယ်စားလှယ်တဦးကပြောပါတယ
် Senator Tester has delivered for us
Farm ဥပဒေမှာတော့စနစ်မှတ် Tester ကျမတို့တွေလုပ်ပေးထားပါတယ်။ဒါကိုကျမတို့ပြစ်ပင်မှာမဟုတ်ပါဘူး။
ဒါပေမဲ့လည်း Republican နိုင်ငံလုံးဆိုင်ရာညီလာခံလာတက်တဲ့ကိုယ်စားလှယ်တွေကတော့ Senator Tester ရဲ့ Liberal မဲပေးမှုမှတ်တမ်းတွေကပြည်내အတွက်မသင့်တော်ဘူးလို့ပြောပါတယ
် Tim Sheehy is a real
Tim Sheehy ကတကယ်စစ်ပြန်မှာရှင့်တိုက်ပွဲပြန်တရေကောင်းမှာ Navy Sea တပ်ဖွဲ့ကလည်းဖြစ်ပါတယ
်အခုအချိန်မှာ Republican တွေအောက်လွှတ်တော်ကိုထိန်းချုပ်ထားတာကလည်း Democrat ဘက်ကိုပြောင်းလဲသွားနိုင်ပါတယ်ဒီနှစ်ရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ရွေးကောက်ပွဲတွေကျင်းပမှာပါခင်ဗျာ
။ကိုငင်းချမ်းပြောပြပေးကြတာပါ။အခုတော့တွစ်ဆုံမီးမြန်ခန့်အစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ကုလသမဂ္ဂမှာမြန်မာအရေးနဲ့ပတ်သက်ရင်တရုတ်နိုင်ငံကအတားအဆီးတွေလုပ်နေပြီမဲ့တိတ်ပြီးတော့တိုက်တိုက်တွန်းတွန်းမလုပ်ကြတာဟာအကျိုးစီးပွားအရအရေးပါမှုနည်းတဲ့မြန်မာအတွက်နဲ့တရုတ်ကိုအတိုက်ခံမဖြစ်ချင်လို့ဖြစ်တယ်လို့လူခွင့်ရေးလှရှားသူမတ်ဝူဝင်းနုကပြောပါတယ်။ လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်အစ်စ်မှာလေရင်စီဖြတ်တောက်ရေးလိုပြင်းထန်ထိရောက်တဲ့အချက်တွေပါဝင်လာနိုင်ဖို့မှာလဲတရုတ်နဲ့ရုရှားရဲ့အခြေအနေကိုစောင့်ကြည့်နေရတယ်လို့ဆိုရတယ်လုံခြုံရေးကောင်စီမှာလက်တလောစကားပြောခွင့်ရခဲ့တဲ့အမျိုးသမီးငင်းချမ်းရေးကွန်ရက်ကမြမအရေးတက်ကြွလှူရှားသူမတ်ဝဝင်နုကိုကိုငင်းချမ်းအေးဆက်သွယ်မေးမြန်းထားတာကြည့်ရှုနားဆင်ပါခင်ဗျာ
မဝင်လို့ကဒီအောက်တိုဘာ24ရက်နေ့ကပေါ့နော်ဒီကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီတကယ်ပွင့်ဆွေးနွေးပွဲမှာရပ်ဖက်လူမှုအဖွဲ့ကစားပြုပြီးစကားပြောခွင့်ရတယ်လို့သိရပါတယ်။အဲလူမျိုးရေးကောင်စီမှာစကားပြောခွင့်ရတာဘယ်လိုပုံစံမျိုးလဲ။ဘာလို့အဓိကဦးတည်ပြီးပြောခဲ့လဲဗျာ
။ဒီလူမျိုးရေးကောင်စီရဲ့ဒီ annual ပေါ့နော်နှစ်ပတ်လည်အမျိုးသမီးများငြိမ်းချမ်းရေးလူမျိုးရေးဆိုင်ရာအဂျန်ဒါနဲ့ပတ်သက်ပြီးတော့နှစ်ပတ်လည်အစည်းအဝေးဖြစ်တယ်ပေါ့နော်။အော်ပြောရမယ်ဆိုရင်ဒါလုံခြုံရေးကောင်စီရဲ့အကြီးဆုံးအစည်းအဝေးတစ်ခုလို့လည်းပြောလို့ရတယ်ပေါ့နော်။ဒီတစ်ကမ္ဘာလုံးမှာရှိတဲ့ရပ်ဖက်လူဖွဲ့စည်းတွေရဲ့ကိုယ်စားဟိုပြောခွင့်ရခဲ့တာဖြစ်ပါတယ်။သို့တော့ကျမတို့ဟိုဒီလိုမျိုးရွေးချယ်တဲ့ process မှာကျမတို့မြန်မာပြည်ကကျမကိုရွေးတဲ့အတွက်ကြောင့်မို့လို့ကျမကတော့ဟိုအဓိကမြန်မာအရေးကိုဦးစားပေးပြီးတော့ပြောခဲ့တာပေါ့နော်။
ဟုတ်ကဲ့ဗျာကျွန်တော်နောက်ထောင်ကြည့်တော့ဒီဘက်မှာဒီနစ်ချစ်တိုင်းကထင်တယ်ဗျာဒီလူငယ်ရေးကောင်စီဆုံးဖြတ်ချက်ပေါ့နော်အမှတ်169ကထိရောက်မှုမရှိဖြစ်နေတာကိုထောက်ပြရတော့ကြားလိုက်ရပါတယ်အခုလို့ပြောတာရင်းနဲ့ဒီမတ်ဝင်းလည်းကုညီမကြီးရေးတင်ပြပြောဆိုတာတွေပေါ့လူငယ်ရေးကောင်စီဖွဲ့ဝင်နိုင်ငံတွေတုံ့ပြန်မှုဆိုရင်တော့ဘယ်လိုရှိမလဲ
ဆုံးဖြတ်ချက် 2669ပေါ့နော်2669ကဆိုလို့ရှိရင်မြန်မာပြည်အတွက်ပထမဆုံးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ခဲ့တယ်ဒါကျမတို့အတွက်ဒါသမိုင်းဝင်တဲ့ဆုံးဖြတ်ချက်တစ်ခုပါသို့တော်လည်းအဲ့ဒီဆုံးဖြတ်ချက်ကအရန်အားကောင်းမနေဘူးပေါ့နော်ဆိုတော့ဟိုတကယ်အရေးယူဆောင်ရွက်လို့ရတဲ့အရာတွေအများကြီးအရာတွေပါဝင်မနေဘူးပေါ့ဒါကြောင့်မို့လို့ကျမတို့ကအဲ့ဒါဒီအဲ့ဒီဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဆုံးဖြတ်ချက်တစ်ခုကိုထုတ်ပြန်ပေးဖို့ဆိုပြီးတော့မှအကောင့်နဲ့ဆုံးဖြတ်ချက်တစ်ခုထုတ်ပြန်ပေးဖို့ဆိုပြီးတော့မှအစည်းအုံနှုတ်ဆက်မှုတွေလုပ်နေတာပေါ့နော်ဒါကျွန်တော်တို့လွယ်တော့မလွယ်ပါဘူးကဘာမှာပြိပခါတွေအများကြီးဆိုတော့ကျွန်တော်တို့နိုင်ငံထုံးစံအတိုင်းတရုတ်ကကျွန်တော်တို့နိုင်ငံကိစ္စကိုတခုခုလုံးမယ်ဆိုတရုတ်ကပိတ်တယ်ရုရှားကပိတ်ပင်တယ်လို့ရှင်အာဆီယံကလည်းသူတို့ကသူတို့ဖြစ်ရှင်းပါမယ်ဆိုပြီးတော့ကာစီကစီလောက်တာတယ်ရှိတော့တကယ်တမ်းတွန်းဖို့လွယ်တော့မလွယ်ဘူးပေါ့နော
်ဟုတ်နောက်ကွင်းတို့ကဒီနှစ်စင်လို့ပေါ့နော်အာလူကိုယ်တိုင်ဒီလိုမျိုးအရင်နှစ်တွေရောနှစ်စင်လို့လို့ကုလသမဂ္ဂမှာစကားပြောတဲ့ထိတွေ့ဆက်ဆံတဲ့လှုပ်ဆော်တယ်ပေါ့နော်ခုဆိုရင်လူမျိုးကောင်စီမှာပြောတယ်ပေါ့နော်အဲ့တော့ဟိုအဖွဲ့ဝင်နိုင်ငံတွေရဲ့အနေထားပေါ့နော်မြမအရေးပေါ်စိတ်ဝင်စားမှုနှွေးထွေးမှုအလေးထားမှုပါပေါ့နော်အရင်နဲ့အခုကွာခြားချက်ရှိလား
ကျမတို့ဟိုကျမအနေနဲ့ဆိုလို့ရှင်ပေါ့နော်ဒါမြမနိုင်ငံကိုစားပြုပြီးတော့လုံခြုံရေးကောင်စီမှာဒီဒီ WPS debate မှာပြောခွင့်ရတာပေါ့နော်ကျမတို့မြန်မာနိုင်ငံကဆိုရင်ဒီရဖက်လူဖွဲ့စည်းရေလုံခြုံရေးကောင်စီမှာစကားပြောခွင့်ရခဲ့တာအခုချိန်ထိ3ယောက်ပဲရှိသေးရပေါ့နော်ဒီ WPS ဆိုလို့ရှင်တော့ဒါကျမပထမဆုံးပေါ့နော်ဒီလိုမျိုးပြောလို့ရဒီလိုအခွင့်အရေးတွေရတယ်ဆိုလို့ရှင်တော့ကျမတို့ကအဓိကကိုယ်နိုင်ငံရဲ့အခြေအနေကိုအကောင်းဆုံးတင်ဆက်နိုင်အောင်ကြိုးပမ်းပြီးတော့တင်ဆက်တာပေါ့နော်ဒီလိုအခွင့်အရေးရလာတာလဲဒါကျွန်တော်တို့အတွက်ကတော့ထူးခြားချက်ပဲပေါ့နော်အဲ့လိုအခွင့်အရေးရလာတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကမြန်မာပြည်ရဲ့အရေးကိုဒီကုလသမဂ္ဂရဲ့မျက်နှာစာအပေါ်မှာလုံခြုံရေးကောင်စီရဲ့မျက်နှာစာအပေါ်မှာပြန်ပြီးတော့တင်လာနိုင်ဖို့အတွက်အခွင့်အလမ်းကြုံသွားတာပေါ့အခုလိုမျိုးကျွန်တော်လုံခြုံရေးကောင်စီမှာဒီပြောဆိုခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်မပြောတာကိုဒီ member state တွေကကြားပြီးတော့မှတချို့ member state တွေဆိုရင်သူတို့ဆရာအကြီးအကဲတွေရောက်လာတယ်ပြည်သမ္မတတွေပါတယ်ဝန်ကြီးတွေပါတယ်သူတို့ဆိုလို့ရှိရင်ဆက်သွယ်လာတယ်စကားပြောကျင်တယ်ပေါ့တွေ့ကျင်တယ်ပေါ့နော်ဆိုတော့ဟိုအဲ့ဒါတော့ဟိုကောင်းတဲ့အချက်ပေါ့နော်ဒီတိုင်း generally ကတော့ပြောမယ်ဆိုလို့ရှိရင်အခုကျွန်တော်တို့ဆီမှာအာဏာသိမ်းပြီးတာ၃နှစ်ကျော်ပြီနော်ဒီရခိုင်မှာ genocide တွေဖြစ်နေတာဒါ10နှစ်မကဘူးရှိနေပြီကျွန်တော်တို့ဒီတိုင်းမျိုးလုံးအနေနဲ့ကျွန်တော်တို့ဟိုလက်နက်ကင်ပြိပခါဆိုရင်နှစ်ပေါင်း60 90ရှိနေပြီကျွန်တော်တို့တိုင်ပြည်ရဲ့ပြိပခါတွေနောက်ပြီးတော့ခုနစစ်တဲ့အာဏာသိမ်းမှုနဲ့အကြမ်းဖက်မှုတွေတောင်မှသူတို့ကအလောက်ကြီးရောစိတ်ဝင်စားမှုမရှိကြဘူး priority မဟုတ်ဘူးပေါ့နော်နိုင်ငံတွေအတွက်ကျွန်တော်တို့မြန်မာပြည်ဟာဒီသူတို့ရဲ့နိုင်ငံအကျိုးစီးပွားအတွက်အဓိကထားတဲ့နိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်အဲ့လိုဖြစ်နေရဆိုရင်တော့မတရုတ်ကကာစီကစီလုံးတော့တော်များများဒီနိုင်ငံတွေကအသိပြီးတော့ဝယ်မပါကျင်ကြဘူးပေါ့တိတ်အရေးမပါတဲ့နိုင်ငံနဲ့ပတ်သက်ပြီးတော့တရုတ်နဲ့သွားပြီးသူတို့ရမ်းမဖြစ်ချင်ဘူးပေါ့သူတို့အတွက် strategically ရမ်းအရေးပါတယ်ဆိုရင်တော့တရုတ်နဲ့သွားပြီးရမ်းဖြစ်ပြီးတော့ကျမတို့ကိုအကြီးအကျယ်like ပြီးတော့လှုပ်ဆောင်ပေးမယ်အခုတော့ထောက်ခံကြရတယ်တို့ပေမဲ့လည်းအရန်ကိုတိုက်တုံတုံလှုပ် လုတ်တဲ့အနေထားမျိုးတော့ကျွန်တော်ကမတုံးတက်မိဘူးမမြင်မိဘူးပေါ့
ခုကကျွန်တော်ဟိုတစ်ဆက်တည်းမေးချင်တာတော့ဗောနော်အဓိကဒီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားဘယ်လိုရှိလဲပေါ့နော်မြန်မာအရေးပေါ်မှာပေါ့နော်အထူးဖြစ်တော့ခုမဝင်လူပြောသလိုပဲဒီတရုတ်နိုင်ငံရဲ့သဘောထားပေါ့နော်အဲသူ့ရဲ့လှုပ်ဆောင်မှုကဒီကုလသမဂ္ဂဆင်ညက်ထက်မှာဆိုမြန်မာအရေးပေါ်သူ့ရဲ့တုံ့ပြန်မှုသူ့ရဲ့သဘောထားကဘယ်လိုမြင်ရလဲ
တရုတ်နဲ့ရုရှားတော့ဒါအစင်လာရလဲဒီအာဏာရှင်တွေကိုထောက်ခံခဲ့တဲ့အဲနိုင်ငံကြီးဖြစ်တယ်ပေါ့ဒါပေမဲ့စိတ်ဝင်စားစရာကောင်းတာက resolution 2669မှာတော့ကသူတို့ကဗီဒိုမတုံးခဲ့ဘူးဒီဆိုဖြတ်ချက်ကိုပယ်မချခဲ့ဘူးပေါ့နော်အဲသူတို့ကမဲမပေးဘဲနဲ့နေခဲ့တယ်ပေါ့နော်အခုနောက်ထပ် resolution ကြလို့ရှင်တော့အရန်အဲဒီအရန် strong ဖြစ်တဲ့ resolution ပေါ့ဥပမာလေရင်စီဘာတွေကိုကျမတို့ပိတ်ပင်ဖို့စကလုံးတွေပလာတယ်ဆိုလို့ရှင်တော့ဒီဒီအနောက်နိုင်ငံတွေဒီ ban holder ပေါ့နော်နိုင်ငံဒီ resolution ကိုရေးတဲ့နိုင်ငံအဲဥပမာ UK ဆိုလို့ရှင်ဒါ Russia veto လုံးမှာကိုစိုးရင်လည်းဟာမျိုးတွေရှိရပေါ့ Russia ကတော့ veto လုံးနိုင်ခြင်းရှိရတရုတ်ကတော့သူကစိတ်ဝင်စားစရာတော့ကောင်းတဲ့အခုအာဏာသိမ်းပြီးတဲ့နောက်ပိုင်းလေအခုနောက်ပိုင်းကတော့အခုဒီတလနှစ်လအတွင်းမှာတရုတ်ကနောက်ထပ်ဒီသူတို့ရဲ့ဒီengagement တွေကပမာပြီမှာပြည်တွင်းမှာ engagement တွေပြောင်းလဲလာတာဆုတ်ဖက်လာတာတွေလက်ရှိရပေါ့เนาะဒါပေမဲ့အနာသိမ်းပြီးချင်းမှာလဲသူတို့ကခုနစစ်တပ်ကိုလဲအတင်းကြီးအရန်ကြီးမထောက်ခံရဲဘူးပေါ့เนาะဒီဘက်ကိုလဲသူတို့ကစောင့်ကြည့်နေတဲ့သဘောမျိုးဆိုတော့အဲ့ဒီတုန်းကဆိုရွေးကောက် resolution ဆုံးဖြတ်ချက်ကိုတော့သူတို့ကမကန့်ကွက်ခဲ့ဘူးဗီဒီယိုလည်းမတုံးခဲ့ဘူးပေါ့เนาะဗီဒီယိုမတုံးခဲ့ဘူးပေါ့အခုတခါမှာတော့ဘလို့ဖြစ်မလဲဆိုရဲဟာတော့ဆိုရင်ဇာစဉ်းစားစရာရှိရပေါ့လောလောဆယ်ကတော့အဲ့နှစ်နိုင်ငံကတော့ကျမတို့တို့ကအမြဲတမ်းအတားအဆီးဖြစ်နေမှာပဲသူတို့ကခုနအာဏာရှင်တွေနဲ့ပေါင်းဖို့လည်းဝင်မလေဘူးပေါ့နော
်ဟုတ်ကဲ့ဗျာအခုမဝင်ဘူးပြောသွားတယ်ထင်ပါလေပါပါတယ်အခုတရုတ်နိုင်ငံကဆိုရင်ဒီအခုနှစ်ပိုင်းပေါ့အခုနှစ်ဆန်းနေရတယ်အခုလပိုင်းအတွက်မှာမြန်မာပြည်တွင်းနဲ့နေဆက်မှာပေါ့နော်ဒီမြန်မာပြည်ထဲဝင်ပြောဆိုတာတွေလှုပ်ဆောင်တာတွေတိစတာကိုလှုပ်လာတာပေါ့ဒီအဲ့တော့ကုလသမဂ္ဂမှာဆိုရင်တော့ तू ကဒီနှစ်ထဲအခုလပိုင်းနဲ့ဆိုဘယ်လိုရှိလဲဗျာ
တရုတ်ကတော့မြန်မာအရေးကို तू ကသူ့ကိစ္စလို့ပဲ तू ကစဉ်းစားတာကျန်တဲ့လူတွေလာဝင်မရှုံးနဲ့ငါဟိုကျန်တဲ့လူတွေလာဝင်မရှုံးနဲ့ငါတို့ဟိုဖြစ်စီကျင်တယ်လို့ဖြစ်ရမယ်ဆိုတော့အတွေးမျိုးရှိပုံရတယ်လို့တော့ကျွန်မမြင်နေပေါ့နော်ဒီနိုင်ငံတကာမျက်နှာစာမှာလीသူတို့ကပဲဒါကိုဥဆောင်ပြီးတော့သူတို့ဟိုဖြစ်စီကျင်တဲ့အတိုင်းကိုသူကဟိုလှုပ်သွားကျင်တဲ့သဘောမျိုးမှာတွေ့ရတယ်အဲ့အတွက်ကြောင့်ပြည်တွင်းမှာလည်းဒီလိုသဘောမျိုးတွေ့ရတယ်လေသူတို့ရဲ့ခြေလက်တွေနှီးပေါင်းစုံနဲ့ထိုးထည့်ထားပြီးတော့မှတာယာကိုဟိုလိုက်မဲ့သဘောမျိုးဟိုမြင်နေရတဲ့ဟာမျိုးလည်းရှိရပါတော့သူတို့ရဲ့နိုင်ငံကြိုင်မူဝါဒကတော့အဓိကသူတို့တိုင်းပြည်ရဲ့ဒီအကျိုးစီးပွားကိုပဲဦးတည်တာဟုတ်နော်ဆိုတဲ့အခါကျတော့ကျမတို့က predict လုပ်ဖို့ခက်တယ်ပေါ့ခံမှန်းဖို့ခက်တယ်တရုတ်နိုင်ငံရဲ့အနေထားဒါပေမဲ့တေချာကဒါတစ်ခုကကျမတို့လောလောဆယ်မြင်တွေ့နေရတာကသူတို့အရှိန်အနေပြီးတော့ကစီမမပီရင်းနဲ့ပတ်သက်ရင်သူတို့အကုန်လုံးမှပါတယ်စီဝေးအကုန်လုံးတက်တယ်သူတို့ကိုယ်၌ကဒါကိုလိုက်ပြီးတော့ဒီ block လုပ်တဲ့တာစီရဲ့ကစီလုပ်တဲ့ဟာမျိုးတွေရှိရတချို့အရာတွေမှာတော့သူတို့ဒီအနောက်နိုင်ငံနေနဲ့ပြောဆိုဆွေးနွေးရတော့ရှိရတိုးတော်လဲဒါသူတို့သဘောတူမှဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ပုံစံမျိုးနဲ့ထိန်းချုပ်ချင်တယ်ဗမာအရေးနဲ့ပတ်သက်ပြီးဗမာအဂျန်ဒါနဲ့ပတ်သက်ပြီးအဲကုလသမဂ္ဂလုံခြုံရေးကောင်စီမှာပဲဖြစ်ဖြစ်ဒီကျမတို့အထွေထွေညီလာခံမှာပဲဖြစ်ဖြစ်သူတို့နည်းနည်းဒီထိန်းချုပ်လို့ရဲအခြေအနေကိုအနေထားမျိုးတော့ကျမတို့မြင်တွေ့ရပါတယ်ရှင်
ကိုကြီးချမ်းကြီးဆက်သွယ်မြင်မြန်ထားတာကိုကြည့်ရှုနားဆင်ကြရတော့ပါအခုတော့အပတ်စဉ်တင်ဆက်ပြီးနေကြစီးပွားရေးအစီအစဉ်အလှည့်ပါplastic ဆွန့်ပစ်ပစ္စည်းတွေကိုစောက်လို့ရေလုပ်ငန်းသုံးအခင်းပြားတွေအဖြစ်ပြောင်းလဲထုတ်လုပ်တဲ့လုပ်ငန်းကိုအစ်ဂျစ်နိုင်ငံကကုမ္ပဏီတစ်ခုကလုပ်ကံနေပါလေနိုင်ငံရဲ့စောက်လို့ရေလုပ်ငန်းကဏ္ဍမှာသဘာဝပတ်ဝန်းကျင်ကိုပို့ပြီးတော့ထိန်းသိမ်းကာကွယ်နိုင်ရေးအတွက်ရည်ရွယ်တာဖြစ်ပါလေ AP သတင်းဆောင်မကိုဒီတစ်ပတ်စီးပွားရေးအစီအစဉ်အဖြစ်မတ်တင်ကြီးထိုက်ပြောပြထားပါတယ်ခင်ဗျာ
စောက်လို့ရေလိုက်မှာအလုပ်သမားတွေအလုပ်များနေပါတယ်ဆောက်လုပ်ရေးလုပ်ငန်းသုံးအခင်းပြားတွေကိုထုတ်လုပ်နေကြတာပါဒါပေမဲ့အသေးအချာကြည့်မယ်ဆိုရင်သုံးနေချာကုန်ကျန်းတွေအစားဆွန့်ပစ်ပလတ်စတစ်တွေကိုထူးထူးခြားခြားအသုံးပြုနေတာကိုတွေ့ရမှာဖြစ်ပါတယ်ဒါကတော့အီဂျစ်နိုင်ငံရဲ့အစပြုလုပ်ငန်းသစ်ဖြစ်ပြီးလုပ်ငန်းသက်တမ်းသုံးနေရှိပြီဖြစ်တဲ့ Thai Green လုပ်ငန်းကိုတည်ထောင်သူတွေကနည်းပညာသစ်နဲ့ဆွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးဘီးလက်မြေမသုံးတဲ့အခင်းပြားတွေထုတ်လုပ်တာဖြစ်ပါတယ် Thai
Time Green ရဲ့တွဲဖက်တီထောင်သူနဲ့နည်းပညာရရှိချုပ် Khaled Rafet ကအခုလိုပြောပါတယ်
احنا اخترعنا تامبونه ري بلاستيك سون بيت بيسي မျိုးစုံကိုအသွင်ပြောင်းပြီးလုပ်ငန်းသုံးနိုင်မဲ့နည်းပညာကိုကျွန်တော်တို့တီထွင်ခဲ့တာပါဘီလမြေအစားအထိုးအဖြစ်သုံးနိုင်ဖို့အတွက်စွန်ပစ်ပလတ်စတစ်တွေကိုသဘာဝပေါင်းစပ်ပစ္စည်းဖြစ်တဲ့တဲတို့ကြောက်စရစ်ခဲတို့လိုပစ္စည်းတွေနဲ့ပေါင်းစပ်ထားတဲ့ပစ္စည်းတွေကိုထုတ်လုပ်တာဖြစ်ပါတယ
်အမိုက်ပုံးတွေတဲကဒါမှမဟုတ်လဲလက်မတွေဘောကပလတ်စတစ်အမိုက်တွေနောက်တစ်ခါသုံးပလတ်စတစ်အိတ်တွေနဲ့ပြန်လည်အသုံးပြုဖို့မသင့်တော်တဲ့အစားတောက်ထဲတဲ့ဘူးကွန်တွေကို Time Greek ကအဓိကအသုံးပြုတာဖြစ်ပါတယ်။ကုမ္ပဏီမှာရွေးချက်နှစ်ရရှိပါတယ်။ဤချက်မှာအမိုက်တွေလျှော့ချရင်းနဲ့ညဉ့်ဉန်းမှုဖြစ်စေတဲ့ဘီလက်မြေသုံးအခင်းပြားတွေအစားသုံးနိုင်မဲ့စောက်လုပ်ရေးသုံးပစ္စည်းတွေထုတ်လုပ်နိုင်ရလို့ဖြစ်ပါတယ်။ Time Greek ရဲ့တွဲဖက်တီထောင်သူနဲ့နည်းပညာအရာရှိချုပ်Khaled Rafet ကအခုလိုပြောပါတယ
်။ بالنسبه لمصر مصر بيتم انتاج فيها ဒီကမှာနှစ်စဉ်ပလတ်စတစ်စွန့်ပစ်ပစ္စည်းတန်ချိန်၄တသမ၅တန်းလောက်ထွက်ပါတယ်။ပြန်လည်အသုံးပြုဖို့လုပ်ဆောင်မှုက10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကျောင်းမှာရှိပါတယ်။ဒီနှုန်းကအင်ဂျင်နီယာနိုင်ငံတွေနဲ့ရှင်းရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းကွာဟချက်ကအလွန်များပြီးပလတ်စတစ်စွန့်ပစ်ပစ္စည်းတွေကမလိုလားအပ်တဲ့နေရာတွေအထိပြန့်နှံ့ကုန်ပါတယ
်။ဘီလက်မြေမတုံးတဲ့အခင်းပြားတွေထုတ်လုပ်မှုနဲ့Time Green လုံငဟဆိုရင်စားလို့ရေလုံငန်းကဏ္ဍရဲ့တဘာဝပတ်ဝန်းကျင်အပေါ်အကြည့်အကျဲတည်ရမှုကိုယောဘာတက်တာစီရေးမှအထောက်အကူပြုနိုင်တယ်လို့ကိုင်ရိုကအမေရိကန်တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါပေါက်ခမိုဟာမက်အယ်ဇရက်ကပြောပါတယ
်။ طبعا قطاع النووي تشكيل قطاع كبير جدا
အစားအုံအနေနဲ့စောက်လုပ်ရေးဟာဆိုရင်လုပ်ငန်းကဏ္ဍကြီးဖြစ်ပြီးဓာတ်ရိုက်ရောတော်ဝိုက်တဲ့နည်းနဲ့ပါပစ္စည်းအသုံးပြုမှုများပါတယ်။စောက်လုပ်ရေးလုပ်ငန်းသုံးအုပ်ခဲတွေဘီလက်မြေသံမဏိနဲ့တခြားသောပစ္စည်းတွေထုတ်လုပ်မှုတွေကတဘာဝပတ်ဝန်းကျင်အပေါ်တည်ရောက်မှုဖြစ်စေပါတယ်။ဒီပစ္စည်းတွေထုတ်လုပ်မှုကနေကာဗွန်ဓာတ်ငွေ့ထွက်ရှိမှုကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေပါတယ်။ဥပမာအားဖြင့်ဘီလက်မြေ1ကီလိုဂရမ်ထုတ်လုပ်မှုကနေဖန်လုံအိမ်ဓာတ်ငွေ့ဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်1ကီလိုဂရမ်လောက်ထွက်ပါတယ
်။စောက်လုပ်ရေးနဲ့အင်ဂျင်မြေလုံငန်းဟာဆိုရင်အီဂျစ်စီးပွားရေးဖွံ့ဖြိုးမှုရဲ့မောင်းနှင်အားအဖြစ်ရှုမြင်ကြပါတယ်။ဒီလုံငန်းကဏ္ဍနှစ်ခုဟာနိုင်ငံရဲ့2022ခုနှစ်ပြည်တွင်းအတည်ပြုမှုရဲ့16ရာခိုင်နှုန်းရှိကြောင်းအီဂျစ်ဘဟုဘန်ရဲ့နောက်ဆုံးထုတ်စင်းတွေကဖော်ပြပါတယ်။ကိုင်ရိုမြို့တော်အရှိတ်49မိုင်အကွာမှာရှိတဲ့ Tigree လုပ်ငန်းငယ်လေးကလာစဉ်အခင်းပြား9000လောက်ထုတ်လုပ်ပါတယ်။ Tigree ရဲ့တွဲဖက်တီထောင်သူနဲ့နည်းပညာအရာရှိချုပ် Khaled Rafet ကအခုလိုပြောပါတယ်။
نا حاليا منتجنا الحالي في السوق هو بلاس الانترلوك بس احنا
ده شيء ما اكين ميا دي ထုတ်လုပ်နေတာဖြစ်ပေမဲ့ကျွန်တော်တို့ဤပညာဟာဆော့လို့ရေးလုပ်ငန်းသုံးအုတ်ခဲတွေစံငင်းများတွေတိုင်နဲ့အများဆုံးပြိပုတ်ကသုံးဆောင်တွေလည်းထုတ်လုပ်နိုင်ပါတယ်ကျွန်တော်တို့ဤပညာကထုတ်ကုန်အမျိုးပေါင်း40ကျော်ထုတ်လုပ်နိုင်ပါတယ်
ကုမ္ပဏီစတင်ချိန်ကတည်းကပြည်တွင်းအင်ဂျင်မြေလုပ်ငန်းတွေရဲ့စမ်းသပ်စီမံကိန်းတွေအတွက်အခင်းပြားတွေထုတ်လုပ်ပေးဖို့အမှားတွေရရှိခဲ့တာပါSODIC စီမံခန့်ခွဲရေးရုံးဝင်တဲ့ကလမ်းကိုခင်းမှုအတွက်အခင်းပြားတွေကိုလည်း Time Green လုပ်ငန်းကြီးကလွန်ခဲ့တဲ့နှစ်နှစ်ကထုတ်လုပ်ခဲ့ပါတယ် SODIC လုပ်ငန်းကြီးရဲ့ဖွံ့ဖြိုးရေးဆိုင်ရာရာရှိချုပ် Ahmed L. Halawin ကအခုလိုပြောပါတယ်
Our engagement with Time Green is
Time Green ရဲ့ကြွမ်းကျင်မှုနည်းပညာနဲ့အရည်အသွေးနောက်အမြင်လှပြီးတော့သိစိတ်ဝင်စားစရာကောင်းတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေထုတ်လုပ်လို့ရတဲ့သူ့ရဲ့ဆရာထက်တန်မှုတွေကြောင့်ဒီလိုလုပ်ငန်းသစ်တစ်ခုနဲ့ကျွန်တော်တို့ပူးပေါင်းလုပ်ကိုင်တဲ့ခွင့်လမ်းဖြစ်လာတာပါအရည်အသွေးမြင့်တဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတစ်ခုအနေနဲ့လည်းမဟုတ်ပဲနဲ့အမြင်လှတာကြောင့်လည်းပါပါတယ်ကျွန်တော်အနေနဲ့စီမံကိန်းအများပြအကောင့်တဲ့ဖော်ဖို့အတွက်ခွင့်လမ်းကြီးတရားလေးရတာဖြစ်ပါတယ်
အီဂျင်နိုင်ငံမှာလက်တလုံးနှစ်ပိုင်းနဲ့အတွင်ပေါ်ထွက်လာတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးတဲ့လုပ်ငန်းသစ်တွေထဲမှာ Time Green လုပ်ငန်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။ကိုင်ရိုကအမေရိကန်တက္ကသိုလ်ရဲ့ Environmental Engineering လက်ထောက်ပါမောက်ခမိုဟာမက်အယ်ဇယက်ကတော့ဒီလုပ်ငန်းငယ်တွေချက်ထွင်နိုင်ဖို့အစိုးရဘက်ကပို့ပြီးတော့ထောက်ပံ့ဖို့လိုတယ်လို့ပြောပါတ
ယ်။
ဒီထောင်စားလုပ်ငန်းတွေကိုအခွန်ပစ်စီဒါမှမဟုတ်လေဗန္ဒာရေးထောက်ပံ့မှုဖြစ်စေငွေကြေးခံစားခွင့်တွေပေးဖို့လိုအပ်ပါတယ်ဒါမှလည်းအီဂျစ်ဈေးကွက်မှာဆက်ပြီးရှင်သန်ကြီးထွားနိုင်မှာဖြစ်ပါတယ် တချိန်တည်းမှာပဲဆောက်လုပ်ရေးလုပ်ငန်းကြီးတွေနဲ့ဝယ်ယူသုံးစွဲသူတွေအနေနဲ့ဈေးကွက်မှာဒီလိုရွေးချယ်စရာတွေရှိတယ်ဆိုတာကိုပိုပြီးသိရှိအောင်လုပ်ဖို့လည်းလိုအပ်ပါတယ
်ပလတ်စတစ်ဖြက်ဆာတွေနဲ့သဲတွေပေါင်းထားတဲ့မီးခိုးရောင်အနှစ်တွေကိုပုံသွင်းဆက်ထည်ကိုထည့်ရပါတယ်အဲ့ဒီနောက်မှာတော့အပိုးစားတွေကိုဖြတ်ထုတ်လိုက်တာနဲ့တဘာဝပတ်ဝန်းကျင်နဲ့ကန့်ညီတဲ့ထုတ်ကုန်တွေရရှိလာပါတယ်ရှင
်စီဝါရေးအစီအစဉ်ကိုမတ်တန်ကြီးထိုက်တင်ဆက်ပေးကြပါအခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပြီးတော့ရှုစားကြရမှာပါပြည်ပနိုင်ငံတွေမှာပညာထွက်တင်နိုင်မှုကြိုးစားတဲ့မြန်မာလူငယ်တွေများနေချင်းအိန္ဒိယချင်းထိုင်းနိုင်ငံမှာသင်ယူဖို့တင့်တော်တဲ့ဘာသာရပ်တစ်ခုကခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့ဘာသာရပ်ဖြစ်တယ်လို့နီတာအမျိုးသားတက္ကသိုလ်မှာခီးသွွားဘာသာရပ်ဘွဲ့လုံးတက်နေတဲ့ကိုအန်အောအောင်ကပြောပါတယ်ဘာကြောင့်လဲဆိုတာမဆူမြတ်မှုမေးမြန်းထားတဲ့လူမှုရှုခင်းအစီအစဉ်မှာရှုစားနားဆင်ကြပါခင်ဗျာ
အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာဒီခီးသွွားလုပ်ငန်းအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုညင်းလို့မရပါဘူးဒီလိုနိုင်ငံမျိုးမှာဒီခီးသွွားလုပ်ငန်းဘာသာရပ်ကိုလေ့လာသင်ကြားရတဲ့အတွက်အများကြီးအကျိုးရှိတယ်လို့ထိုင်းမျိုးသားတက္ကသိုလ်တစ်ခုဖြစ်တဲ့နီတာမှာခီးသွွားနဲ့ဒီအဲဝတ်ပြုမှုဆိုင်ရာစီမံခန့်ခွဲရေးဘာသာရပ်ဘွဲ့လွတ်တက်နေတဲ့ကိုအန်အောအောင်ကပြောပါတယ်ခီးသွွားလုပ်ငန်းရှေ့ပြေးတဲ့ထိုင်းနိုင်ငံမှာစာတွေ့ရောလက်တွေ့ပါသင်ကြားရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ကိုအန်အောအောင်နဲ့မေးမြန်းထားပါတယ်ရှင်
နေရာဒေသတစ်ခုပေါ့နော်အနေနဲ့ဒေသတစ်ခုကိုဘယ်လိုမျိုးဒီtourist attraction ဖြစ်အောင်ဘယ်လိုလုပ်မလဲပေါ့နော်ခီးသွားတွေကိုဘယ်လိုဆွဲဆောင်မလဲဆိုတဲ့ဥစ္စာပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီတခြားနေရာဒေသတခြားဒီနာမည်ကြီးပြီးသားနေရာဒေသတွေနဲ့ဒီနှိုင်းယှဉ်ပြီးတော့ဒီနေရာဒေသရဲ့သူ့ရဲ့ဒီ tourist တွေကိုအဲ့ဒီလိုဆွဲဆောင်နိုင်တဲ့အချက်ကဘာတွေဖြစ်မလဲဘယ်လိုမျိုးဒီထပ်ပြီးတော့ဆွဲဆောင်လို့ရမလဲအဲ့ဒီဥစ္စာတွေကိုကျွန်တော်တို့လေ့လာတာပေါ့နော်ပထမတနည်းကတော့ကျွန်တော်တို့ဒီတမယူကြဒီစာသင်တဲ့ပုံစံဖြစ်တဲ့ဆရာမနဲ့ကျောင်းသားကျောင်းသူနဲ့စာသင်တဲ့ဒီ classroom မှာရှိရပေါ့နော်ဆိုတော့နောက်တစ်မျိုးကကျွန်တော်တို့ကကြာတော့ကျွန်တော်တို့တကယ်လုပ်ငန်းနဲ့ပင်မှာအလုပ်လုပ်နေတဲ့ဒီ manager တွေdirector တွေအဲ့လိုမျိုးတွေကိုလည်းသူတို့က guest speaker အနေနဲ့ခေါ်ပြီးတော့အတွေ့အကြုံတွေကိုသူတို့က share ပေးတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်တို့သင်ရတာရှိတယ်နောက်တစ်မျိုးကကျွန်တော်တို့ဒီ project တွေလောက်ရတာပေါ့နော်နေရာတနေရာကိုသွားဒါမှမဟုတ် tourist attraction တစ်ခုတနေရာပေါ့နော်အဲ့တနေရာကိုသွားပြီးတော့အဲ့ဒီမှာရတဲ့အချက်လက်တွေကိုကောက်အဲ့ဒီဟာဒီလုပ်ငန်းရှင်တွေပဲဖြစ်ဖြစ်အဲ့ဒီမှာလာလည်နေတဲ့သူတွေပဲဖြစ်ဖြစ်သူတို့ဇီယာအတင်းအချက်လက်တွေကိုကောက်ပြီးတော့ကျွန်တော်တို့ဒီအတန်းထဲမှာပြန်ပြီးတော့ group project လုပ်အဲ့ဒါမျိုးလည်းရှိပေါ့နော်ဆိုတော့အဲ့ဒီမှာမှကျွန်တော်တို့သွားတဲ့နေရာကြီးကတော့အစုံပဲကျွန်တော်တို့ဒီ amusement park တွေလည်းရှိသလို community tourismအဲ့ဒီနေရာလေးရှိရဲ့နောက်ပြီးတော့ rural tourism အဲ့လိုမျိုးနေရာလေးရှိရဲ့အဲ့လို
ချိလက်တွေကိုသွားပြီးတော့မှလေ့လာရတဲ့
ချိလက်တွေသွားပြီးဟုတ်ကဲ့ဗျချိလက်တွေမှာချိလက်တွေသွားပြီးတော့လေ့လာရတဲ့အဲ့ဒီခီးစဉ်လေးရှိတယ်အစုံပါပဲဗျဟုတ်
ဆိုတော့ပြောမယ်ဆိုရင်ဒီထိုင်းနိုင်ငံကဒီခီးသွားလုပ်ငန်းတော်တော်လေးဟိုတိုးတက်တဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့လေအထူးသဖြင့်အာရှမှာဆိုရင်ရှေ့ရောက်တဲ့နိုင်ငံလို့တော့ပြောနိုင်ပါတယ်ဆိုတော့အဲ့လိုနိုင်ငံမျိုးမှာဒီလိုမျိုးခီးသွားလုပ်ငန်းနောက်တစ်ခါဒီဟိုအဲဝေပြုမှုဆိုင်ရာပေါ့နော်လုပ်ငန်းတွေနဲ့ပတ်သက်လို့ဒီစီမံခန့်ခွဲတဲ့ဘာသာရပ်ကိုတက်ရတဲ့အတွက်ကြောင့်မို့လို့ဘယ်လောက်ထိဟိုအကျိုးများတယ်လို့ရောပြောနိုင်တယ်ရှင
့်အရင်အကျိုးများတယ်လို့ပြောရမယ်ပေါ့နော်ဆိုတော့ဒီအခုကကျွန်တော်မြန်မာပြည်ကနေလာတက်တဲ့ကျောင်းသားတယောက်ဖြစ်တဲ့အလျောက်ဒီထိုင်းနိုင်ငံကြတော့လေကျွန်တော်နဲ့အရင်မဝေးတဲ့အနေအထားမှာရှိရဲ့နောက်တစ်ချက်ကလည်းအမပြောသလိုမျိုးဒီထိုင်းနိုင်ငံကဒီအာဆီယံဒေသတွင်းနိုင်ငံတွေထဲမှာဒီအဝေးပြမှုနဲ့ဒီခီးသွွားဆိုင်အဝန်လုပ်ငန်းဆိုင်ရာဝန်ဆောင်မှုအဲ့ဒီအပိုင်းမှာကြတော့သူကရှေ့ပြေးနေတာဆိုတော့ကျွန်တော်ဒီမှာလာပြီးတော့တက်ချင်းအပြင်သူတို့ရဲ့နိုင်ငံသားအဲ့တဲ့ပေါ့နော်အဲ့လိုမျိုးတွေကိုဘယ်လိုမျိုးသူတို့ဆွဲဆောင်နေအဲ့အရာကိုကျွန်တော်အနီးကပ်လေ့လာခွင့်ရတာပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိတဲ့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဘယ်လိုမျိုးလုပ်လို့ရလဲဆိုတော့အဲ့လိုမျိုးတွေနဲ့ချိန်ထိုးပြီးတော့ဟိုပြန်ပြီးတော့စမ်းစစ်လေးလာစမ်းစစ်လို့ရတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဟိုဆော့ဆော့ပြောသလိုပေါ့နော်ဟိုမြန်မာပြည်နဲ့ထိုင်းနိုင်ငံဆိုတာကအိမ်နီးချင်းဖြစ်တယ်တူတာရဲ့အများရှိတယ်ပေါ့လေဆိုတော့အခုလိုမျိုးဒီခီးသွွားလုပ်ငန်းဒီအဲဝေးပြုမှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့တင်တဲ့အခါမှာဟိုဗမာနိုင်ငံမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်အများကြီးတင်တော်မယ်လို့မြင်မိတဲ့အကြောင်းအရာတွေရောရှိလားရှင်
အများကြီးပဲရှိရလို့ကျွန်တော်ပြောရမယ်ပေါ့နော်ကျွန်တော်တို့ကဟိုအင်ဂျင်နီယာနိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ယဉ်ကျေးမှုတွေဘာတွေရလဲကျွန်တော်တို့ကဒီစင်တူတယ်ပေါ့နော်တချို့ဟာမှာဆိုတော့ဟိုအဓိကအဖြစ်ကျွန်တော်တို့ဒီထိုင်းနိုင်ငံမှာမွေထိုင်းပေါ့နော်ဒီကျွန်တော်စီမှာလည်းရွေးရလက်ဝဲဆိုတာမျိုးရှိရယ်နောက်ပြီးတော့ဒီဒီဂျန်ပေါ့နော်သူတို့စီမှာလည်းစုံခွဲလိုမျိုးရှိရယ်ဆိုတော့အဲ့အရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဆွဲဆောင်လို့ရပေါ့ဒါပေမဲ့သူတို့လိုမျိုးဒီဟိုတော်တော်ဝင်မတဲ့အဲ့လိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်တို့ပြန်ပြီးတော့ ကျွန်တော်တို့ရဲ့ဒီအားသာချက်ကဘယ်လိုရှိမလဲကျွန်တော်ပြန်ပြီးတော့လေ့လာဆန်းစစ်ရမယ်ဆိုတော့သူတို့နဲ့မတူတဲ့နေရာအနေနဲ့ဘယ်လိုမျိုးအဲ့ဒါကိုဆွေးဆောင်မလဲဆိုတော့ကျွန်တော်တို့တစ်ချက်ပြန်ပြီးတော့တည်ချက်ချာလေးဒါလုပ်အောင်ပါဘောနော်ဒါပေမဲ့ခုနပြောသလိုမျိုးလုပ်လို့ရဥစားအများရှိရနောက်တစ်ခုအနေနဲ့ကျတော့ကျွန်တော်တို့ဒီ community tourism ခေါ်မှာပေါ့နော်ရက်ရွာတစ်ခုပေါ့နော်အဲ့ရွာတစ်ခုမှာကျွန်တော်တို့ထွက်ရှိတဲ့မှာထုတ်ကုန်ပဲဖြစ်ဖြစ်ဒေသထွက်ကုန်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီဝန်ဆောင်မှုပေါ့နော်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီ activity တမျိုးမျိုးပေါ့ဆိုအဲ့လိုမျိုးဟာလေကျွန်တော်တို့စီမှာအများကြီးရှိရပေါ့နော်အညာဒေသကြီးကျွန်တော်တို့စီမှာရှိရပကံလိုမျိုးဒီ UNESCO ဝင်တဲ့ဒေသကြီးလည်းရှိရဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်ဒီမှာစာတင်နေတဲ့အဲ့လိုမျိုးတွေ့လာတာပေါ့နော်ငါတို့ဆိုရင်တော့ဒါလေးတော့ဘယ်လိုလုပ်လို့ရနိုင်လဲအဲ့လိုမျိုးပေါ့နော်ဟုတ်
ဆိုတော့နောက်တစ်ခုကကိုအန်ဩအောင်ဟာဒီသမိုင်းဘာသာနဲ့ဘွဲရထားပြီးတော့မှဒီခီးသွားဟိုလုပ်ငန်းကိုစိတ်ဝင်စားပြီးတော့အခုဒါခီးသွားဘာသာရက်ကိုဘွဲလွန်တက်နေတာပေါ့လေဆိုတော့ဟိုခီးသွားဘာသာခီးသွားလုပ်ငန်းအတွက်ကသမိုင်းဟာတိတ်ကိုအထောက်အကူဖြူပါတယ်ဒါပေမဲ့လည်းဟိုတခြားဘာသာဒီနောက်ခံရှိထားသူတွေအနေနဲ့အခုလိုမျိုးဒီ tourism and hospitality management ဘာသာရက်ကိုတက်ချင်လေဆိုရင်ကိုအဆင်ပြေနိုင်မယ်လို့ထင်ပါရှင့
်ပြေနိုင်မယ်လို့ထင်ပါတယ်ဘာလို့ဆိုတော့ကျွန်တော်လည်းဒီမတူညီတဲ့ background ကနေလာတာဆိုတော့လေအဆင်ပြေမယ်လို့ထင်ပါတယ်ဝါသနာပါဖို့နဲ့ဒီစိတ်ပါဝင်စားမှုအဲ့ဒါတော့လိုတာပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ထင်ရတော့ဒီ background ကနေပဲလာဒီတကယ်အကယ်ဒီ tourism နဲ့ hospitality management ကိုတကယ်တမ်းစိတ်ပါဝင်စားရဆိုလို့ရှိလို့ရှိရင်တော့တက်လို့အဆင်ပြေမှာပါလို့ဟုတ်ကဲ့
အဓိကကိုအန်ဩအောင်တက်နေတာကထိုင်းနိုင်ငံရဲ့ထိပ်တန်းတက္ကသိုလ်ဖြစ်တဲ့နောက်တစ်ခါဒါထိုင်းအစိုးရရဲ့တက္ကသိုလ်တစ်ခုဖြစ်တဲ့ဒီမီဒါမှာတက်နေတာပေါ့လေဆိုတော့အဲ့ဒီမှာတက်နိုင်အောင်လို့ဘယ်လိုလျှောက်ခဲ့ရလဲဆိုတော့ဒီအတွေ့အကြုံတွေကိုလည်းပြောပြပါရှင့်
ကျွန်တော်အိမ်မိသားစုကလည်းဒီသူတို့ပတ်စံနဲ့တက်လို့ကလည်းအဆင်မပြေဘူးပေါ့နော်ဆိုတော့ကျွန်တော်ပထမဆုံးအနေနဲ့စဉ်းစားတာကတော့ဒီ scholarship ပေါ့နော်ပညာသင်စုဘယ်လိုမျိုးရမလဲပေါ့နော်ဆိုတော့ဟိုကျွန်တော်တို့အခုခေတ်မှာလည်းရှိရယ်ပေါ့နော်ပညာသင်စုတွေအများကြီးပဲရှိရယ်ဒါပေမဲ့ဟိုပညာသင်စုကကျွန်တော်တို့ဒီပြင်ပအဖွဲ့အစည်းတွေကနေပေးတာရှိတယ်လို့အဲ့ဒီကျောင်းနေရာနေပေးတဲ့ပညာသင်စုတွေကလည်းရှိတာပေါ့နော်ဆိုတော့အခုခေတ်မှာကျတော့ပြင်ပအဖွဲ့အစည်းတွေကနေပေးတဲ့ဒီပညာသင်စုတွေရှိရတယ်ဒါပေမဲ့အခုနောက်ပိုင်းခေတ်ကာလမြန်မာပြည်ရဲ့ခေတ်ကာလအရာကကြတော့ဒီရှောက်တဲ့သူတွေကအရင်များအရေးတော့ကအရင်များပဲပေါ့နော်ဆိုတော့ဒီကြောင့်မလို့အဲ့ဒီနေရာတွေကနေပြီးတော့အကယ်၍မရဟိုရဖို့အခွင့်အရေးနေရဆိုရင်တော့မှကျွန်တော်အခုရှောက်တဲ့လိုမျိုးဒီအကြောင်းနေရာနေပေးတဲ့ဒီ scholarship ပေါ့နော်အဲ့ဥစားတွေကိုအဲရှောက်ကြည့်စေခြင်းနဲ့ပေါ့နော်ဆိုတော့အဲ့အရာတွေကလည်းကျွန်တော်တို့ပြင်မပေးအဖွဲ့အစည်းလိုမျိုးပဲရှောက်တဲ့ပုံစံတွေကလည်းတိတ်မဘူးဟိုဟိုကွဲပြားတာအရင်မရှိဘူးဗျာလျှောက်တဲ့အချက်လက်တွေကလည်းဟိုစင်တူရိုးမှဖြစ်တယ်ပေါ့နော်ဆွေးတဲ့ကြောင့်မလို့ပြင်မဖွဲ့စည်းစီကနေပေးတဲ့ပညာသင်စုတွေပင်မကပဲနဲ့ပေါ့နော်ဒီအကြောင်းနေရာနေပေးတဲ့ကျွန်တော်ချွန်လောင်ကုန်းလို့ရှိတယ်မဟီတော်ဦးလို့ရှိတယ်ဟိုကျွန်တော်တို့တက္ကသိုလ်နေတာလို့လည်းရှိရပေါ့နော်ဆိုတော့အဲ့အကြောင်းနေရာပေးတဲ့ပညာသင်စုကိုလည်းတစ်ချက်လျှောက်ကြည့်စေချင်ပါတယ်လို့ဟုတ်
ဘန်နောက်မျိုးတော်ကထိုင်းထိတ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့နေရာမှာခရီးသွားတဲ့ဒီအဲဝတ်ပြမှုဆိုင်ရာစီမံခန့်ခွဲမှုဘာသာရပ်ကိုဘွဲလွန်တက်နေတဲ့ကိုအန်အောအာမရှင်မြန်မာအင်းနေချင်းနိုင်ငံတစ်ခုမှာခရီးသွားဘာသာရပ်ကိုတင်ကြရတဲ့အတွက်မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မယ့်အကြောင်းအရာတွေကိုပို့ပြီးတော့မှလေ့လာခွင့်ရတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်ပ
ါမစုမြတ်မျိုးတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုကြည့်ရှုခဲ့ရတာပါတင်းလာညအပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲတင်လာကြပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမလို့အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုမှင်ချင်းနိုင်တက်လက်ပြောပြပေးပါအောင်ခင်ဗျာ
အီရန်ပေါ်ဣသရေးကလက်တုံပြန်တိုက်ခိုက်မှုအပြီးမှာပဲအရှိလေပိုင်းဒေတာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီကနေ့မှာဆွေးနွေးကြမှာဖြစ်ပါတယ်အရေးပေါ်အစည်းအဝေးခေါ်ယူဖို့အီရန်ကတောင်းဆိုခဲ့တာဖြစ်ပြီးအယ်ဂျီးယားတရုတ်နဲ့ရုရှားတို့ကထောက်ခံခဲ့ကြောင်းလက်ရှိအလှည့်ကျလုံခြုံရေးကောင်စီဥက္ကဋ္ဌဆွစ်ဇာလန်နိုင်ငံကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတော့ရွေးကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်လောက်ပဲကြာတော့တဲ့အချိန်မှာတမနာလောင်းနှစ်ဦးအပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြပါတယ်လက်ရှိစစ်တမ်းတွေအရထရမ့်နဲ့ဟဲရစ်တို့နှစ်ယောက်လုံးသူမသားကိုမသားအချိန်နဲ့ရှိနေကြပြီးတော့နိုဝင်ဘာလ9ရက်နေ့မှာကျင်းပမဲ့တမနာရွေးကောက်ပွဲအတွက်ကြိုတင်မဲပေးထားတဲ့အရေးအတွက်ဟာဆိုလို့ရှိရင်38တန်းကျော်ရှိနေပါတယ် Republican တမနာလောင်းဒေါ်နယ်ထရမ့်ကတော့သူ့ရဲ့မွေးရက်နယူးယောက်မြို့မှာမနေ့တနင်္ဂနွေနေ့ကနာမည်ကျော် Madison Square Garden ခန်းမကြီးထဲမှာမဲဆွယ်စည်းရုံးခဲ့ပါတယ် Democrat Party တမနာလောင်းဒုတမနာ Kamala Harris ကလည်းရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania ပြည်နယ် Philadelphia မြို့က Black Church ဘုရားရှိခိုးကျောင်းမှာတနင်္ဂနွေအစောပိုင်းကမဲဆွယ်စည်းရုံးဟောပြောခဲ့ပါတယ် American အနာဂတ်ကိုဗျမ်းပဓာနဲ့အမုန်းတရားတွေရှိနေတဲ့နိုင်ငံအဖြစ်ပုံဖော်ကြမလားဆိုပြီးတော့လဲသူကမေးခွန်းထုတ်ခဲ့ပါတယ်ရှင့်
တင်းကြီးချုပ်ကိုမင်းအကျဉ်းတန်ပြောပြတော့တာပါတနင်္လာညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်နဲ့မက်ခင်လေးတို့ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius နဲ့ TM1 တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်စီးသူပါသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးတော့ကပေါင်းကကင်ဝေးကြလို့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ